Welcome to the Voice of America in Burmese.
Chadie mingla pya pya ne pye song ne mne khin phit ja ba de kya. VOA American dai 2018 khu ne September 4 ye inga ne mne khin season ne go American Bureau of Washington DC myo ro ga ni line meter 2440 51 do ga ni dai yai thot lwin ni de lo VOA ye Facebook sa myan na ga ba dai yai tin set pe ni ba de kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်သွားမှာပါခင
်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ writer သတင်းတော်ကိုဝါလုံးနဲ့ကျော်စိုးဦးတို့နှစ်ဦးကိုထောင်နှံ9နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေတန်တပန်တွေနိုင်ငံတကာကသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကမ္ဘာသတင်းတော်သမဂ္ဂတို့ကကန့်ကွက်လိုက်ကြပါလေစီးရီးယားနိုင်ငံအတွင်းတော်လှန်ရေးသဘောအဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေကိုမတိုက်ခိုက်ဖို့သမ္မတထရန့်ကရုရှားစီးရီးယားနဲ့အီရန်တို့ကိုသတိပေးပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေတော့ခင်ဗျားတက်နေတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာမနေတော့ writer သတင်းတော်နှစ်ဦးကိုထောင်ဒဏ်9နှစ်စီချမှတ်လိုက်ပါတယ်ဒီတရားစီရင်ချက်အပေါ်တုံ့ပြန်ချက်တွေရှိလာပါတယ
် This is a major step backward in Myanmar's transition to democracy.cannot be squared with the rule of law or freedom of speech.
မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်ပြီးထောက်ပြဝေဖန်မှုတွေကို writer သတင်းတောက်ချုပ်ကနေပြောကြားသွားတာပါ။ဒီအကြောင်းကိုသတင်းနဲ့အပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်အဲ့ဒီ writer သတင်းတောက်နှစ်ဦးနဲ့ပတ်သက်ပြီးတော့ပဲနိုင်ငံတကာလူအခွင့်အရေးအဖွဲ့တွေနိုင်ငံတကာအစိုးရခေါင်းဆောင်တွေရဲ့တုံ့ပြန်ချက်တွေကိုလည်းအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာ။နောက်ပိုင်းမှာစီးပွားရေးကဏ္ဍသုတဆုံးလင်အမေရိကန်တွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါခင်မျိုးသက်ပြောပြပေးအောင်ဗျာ
။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုခံထားတဲ့ writer သတင်းတောက်၂ယောက်ကိုတင်းတန်းနေကထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်အမေရိကန်အစိုးရကပြင်းထန်ထန်ပြစ်တင်ရှုံ့ချလိုက်ပါတယ်။ဒါဟာစိတ်မချမ်းမြေ့ပွဲရာကောင်းတဲ့အပြင်မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ပြန်ဆုတ်သွားစေတဲ့အကြီးမားတဲ့ဖြစ်ရပ်ဖြစ်တယ်လို့ပြောပါတယ်။ပြခဲ့တဲ့နှစ်ဒီဇင်ဘာလအတွင်း writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ကစားသောက်ဆန်တစ်ခုမှာဆရဲဆာရန်အထောက်အထားတွေလက်ခံရရှိပြီးမကြခင်မှာပဲရတပ်ဖွဲ့ဝင်တွေကသူတို့ကိုလမ်းမှာဖမ်းဆီးခဲ့တာပါသူတို့နှုတ်ကိုဗြိတိရှ်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ထားခဲ့တာပါသူတို့လက်ခံရရှိခဲ့တဲ့အဲ့ဒီအထောက်အထားဆရဲဆာရန်တွေဟာသူတို့ကတောင်းလို့ပေးတာမဟုတ်ဘူးလို့သတင်းတောက်တွေဘက်ကညှင်းဆိုထားပြီးသူတို့ကိုထောင်ချောက်ဆင်တဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ်writer သတင်းတော်နှစ်ဦးရဲ့အမှုမှာဟာကွက်တွေရှိနေတာကြောင့်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးစနစ်ရဲ့လွတ်လပ်မှုတွေအပေါ်အထူးစိုးရိမ်စရာရှိနေကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာမြန်မာတပ်မတော်ဘက်ကလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ကိစ္စကိုကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြစေကာလမှာပဲဖမ်းဆီးထင်းထင်းခံခဲ့ကြရတာပါ။
နိုင်ငံတော်လျှို့ချက်ဥပဒေပုံမှန်တကန်းငယ်နဲ့တရားဆွဲဆိုတာခံနေရတဲ့ writers သတင်းတောက်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့မှာအပြစ်ရှိတယ်လို့မြောက်ပိုင်းခရိုင်တရားရုံးကသူတို့ရဲ့အမှုကိုကိုလနိဗာကျဆစ်ဆေးပြီးတနင်္လာနေ့မှာပဲထောင်နှံပြစ်ဒဏ်9နှစ်စီချမှတ်လိုက်တာပါဒီလိုဆင်ချက်ချတဲ့ပုံမှန်ကမ္ဘာကောင်းဆောင်တွေတန်တမန်တွေလူခွင့်ရေးအဖွဲ့တွေနဲ့သတင်းသမားများကာကွယ်ရေးအဖွဲ့တွေကနေပြစ်တင်ဝေဖန်လိုက်ကြပါတယ်တရားရုံးကိုနိုင်ငံခြားတန်တမန်တွေလည်းတက်ရောက်ခဲ့ပြီးမြန်မာနိုင်ငံဆိုင်အမေရိကန်တမန်ကြီးစကော့တ်မာရှယ်ကတော့အခုလိုဆင်ချက်ချတာနဲ့ပတ်သက်ပြီးမြန်မာတရားရေးစနစ်ပေါ်ပြည်သူတွေယုံကြည်မှုရှိပါမလားလို့မေးခွန်းထုတ်ခဲ့တယ်လို့ Righteous သတင်းဌာနကလည်းတရားရုံးရဲ့အစီရင်ချက်ဟာမျှတမှုမရှိကြောင်းနဲ့ဒါဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့ရလို့ပြောပါတယ်ဒီမှုအတွက်တက်တေကန်အချက်လက်တွေပေါ်မူတည်ပြီးစင်ချက်ချမယ်ဆိုရင်လှုပ်ပေးရမယ်အမှုဖြစ်ပေမဲ့အခုလိုပြစ်ဒဏ်ချတာဟာတရားသူကြီးတွေအနေနဲ့အမှန်တရားဘက်ကရက်တီဖို့တက်တိမရှိတာကြောင့်လို့ AHRC လူခွင့်ကောင်စီကပြောတယ်လို့သတင်းတော်နှုတ်ကိုအခုလိုပြစ်ဒဏ်ဆင်တာသတင်းလွတ်လပ်ခွင့်ကိုရောမြန်မာနိုင်ငံတရားရေးစနစ်ကိုပါတေးတင်အောင်လုပ်လို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကပြောပါတယ် Amnesty International နိုင်ငံကလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းသူတို့မှာအပြစ်မရှိပဲတဲ့အပြစ်ပေးတဲ့အတွက်ရှုံချပစ်တင်လိုက်ပြီးချွင်းချက်မရှိအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ
်စီးရီးယားနိုင်ငံအတွင်းဒေါ်လာရေးသဘောအဖွဲ့တွေထိန်းချုပ်ထားတဲ့ Idlib ဒေသကိုတိုက်ခိုက်မယ်ဆိုရင်ဆိုရတဲ့ဆန္ဒမှုဆိုင်ရာဘေးဒုက္ခတွေကြုံတွေ့ရမဲ့မှောက်ရမှုကိုကျွလွန်ရရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးရီးယားရုရှားနဲ့အီရန်နိုင်ငံတို့ကို Twitter လူမှုကွန်ရက်ကတဆင့်သတိပေးလိုက်ပါတယ်။ရုရှားနဲ့အီရန်တို့အနေနဲ့လူသားမျိုးနွယ်အတွက်အဖြစ်ဆိုးကြီးဖြစ်စေနိုင်တဲ့ဖြစ်စဉ်မှာပါဝင်ခြင်းအပြင်ဆန္ဒမှုဆိုင်ရာဘေးဒုက္ခကြုံတွေ့ရမဲ့မှောက်ရမှုတွေကိုကျွလွန်ရရောက်မဲ့အကြောင်းလူထောင်ပေါင်းများစွာလည်းတေဆုံနိုင်ကြောင်းအဲ့လိုဖြစ်အောင်မလုပ်ကြဖို့တင်းလာနေ့ညနေပိုင်းမှာသမ္မတထရန့်ကရေးသားထားပါတယ်။ တင်းလာနေအစောပိုင်းတုန်းကတော့စီးရီးယားနိုင်ငံအတွင်းကအဓိကအတိုက်ခံနေထိနောက်ဆုံးထိ ंछ ုပ်ထားတဲ့ဒေသကိုပြန်လည်သိမ့်ပိုက်ရေးစီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီတန်ကထောက်ခံကြောင်းပြောကြားထားပြီးစီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်ဒလစ်ဒေသမှာအကြမ်းဖက်ဝါဒတွေမရှိသင့်တော့ဘူးလို့ပြောဆိုပါတယ်စီးရီးယားသမ္မတပါရှားအယ်အာဆန်နဲ့တွေ့ဆုံဖို့အတွက်အီတန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖာတင်းလာနေကစီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကိုတွားရောက်ခဲ့တာပါအစ်ဒလစ်ဒေသကိုစီးရီးယားပြည်သူတွေထိ ंछ ုပ်တဲ့အောက်ကိုပြန်ရောက်အောင်လုပ်အောင်မှာဖြစ်ပြီးစီးရီးယားနိုင်ငံတွင်ပြန်လည်တည်ဆောက်ရေးနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးတို့ကိုဆက်လက်လှုပ်ဆောင်အောင်မှာဖြစ်တယ်လို့လည်းအီရန်နိုင်ငံရဲ့ဝန်ကြီးဇာရီဖရဲ့ပြောဆိုချက်ကိုကိုးကားပြီးအီရန်မီဒီယာမှာဖော်ပြကြပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်စစ်သည်တအူကြဆုံးပြီးနောက်တအူဒဏ်ရာရခဲ့တာဟာအတွင်းလူတိုက်ခတ်မှုကြောင့်ဖြစ်ပုံရတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေရဲ့တပ်မှုဖြစ်တဲ့ဗိုလ်ချုပ်ကြီးစကော့တ်မင်လာနေတိုးတပ်ရဲ့တပ်မှုအသစ်ဖြစ်ပါတာဝန်ယူပြီးတဲ့အချိန်မှာအခုလိုတိုက်ခတ်မှုတွေဖြစ်ခဲ့တာပါ။ပြီးခဲ့တဲ့လတုန်းကအာဖဂန်မြို့တော်ဂဘူးနားမှာရှိတဲ့ဂါဇနီမြို့ကိုတာလီဘန်တွေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်းရာနဲ့ချီတေဆုံးခဲ့ရပါတယ်။အဲ့ဒီမြို့ဟာတာလီဘန်တွေစီကနေအာဖဂန်တပ်တွေကအမေရိကန်ပြည်ထောင်စု၄ချောင်းအကူအညီကိုရယူပြီးရဲတော်ကြတိုက်ခိုက်ပြီးမှပြန်ပြီးထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲကိုရာဆန်ခင်းက IS စစ်သွေးကြအဖွဲ့ကမြို့တော်ကဘူးကနေရာအများပြားပောင်းဝင်အာဖဂန်နစ္စတန်နိုင်ငံတဝန်းမှာတိုက်ခိုက်မှုတွေလုပ်ပါတယ်။အာဖဂန်သမ္မတအာရှရဖ်ဂါနီရဲ့မွတ်စလင်တွေရဲ့အစ်ပွဲတော်အတွက်အာဖဂန်ပြည်သူတွေကိုတရရရုပ်တံမင်ကွန်းပြောနေခြင်းမှာပဲဂဘူးကနေရာအများပြားမှာမော်တာချီစံတွေနဲ့ပစ်ခတ်တာကိုခံခဲ့ရပါတယ်။တာလီဘန်တွေညှိနှိုင်းဆွေးနွေးပွဲစကားဝိုင်းကိုပြန်ရောက်လာအတွက်အမေရိကန်ပြည်ထောင်စုကနေအပြင်းထန်ကြိုးစားနေတာဖြစ်ပြီးတာလီဘန်တွေနဲ့ညှိနှိုင်းရေးမှာအဓိကခံနက်ကပါဝင်မယ်လို့အမေရိကန်ကသတ်မှတ်တဲ့အာဖဂန်ရဲ့အင်ဂျင်ချင်းပါကစ္စတန်ကိုပါ PR တွေပေးနေတာဖြစ်ပါတယ်
။ PR American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းကနေရဒေသအတော်များများမှာမိုးတည့်ထံပြီးရေကြီးရေရှာမှုတွေဖြစ်ပေါ်ခဲ့တာကြောင့်အ ਨੇ ဆုံးလူ32ဦးသေဆုံးပြီး3သိန်းခွဲနေပါနေရဆွန့်ခွာထွက်ပြေးကြရတယ်လို့မြန်မာအစိုးရကတင်းတင်းလာနေမှာသတင်းထုတ်ပြန်ပါတယ်လွန်ခဲ့တဲ့လအနည်းငယ်အတွင်းတိုင်းဒေသကြီး73ခုမှာမိုးတည့်ထံစွာရွာသွန်းခဲ့တာကြောင့်ဒေသက3သိန်းခွဲနေပါကိုဘေးကင်းရန်ရွှေ့ပြောင်းပေးခဲ့ရတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီကသတင်းထုတ်ပြန်ပါတယ်ရည်ကြည်ရရှာမှုတွေကြောင့်သေဆုံးသူအ ਨੇ ဆုံး32ဦးရှိခဲ့တဲ့အပြင်အဆောက်အုံပေါင်း5သိန်းနီးပါးလည်းပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်ကရေဘေးသင့်ပြည်သူပေါင်း6300နီးပါးကိုခလုံးရေးစခန်း136ခုမှာစက်တင်ဘာလ2ရက်နေ့အထိကြီးစုဆောင်ရှောက်ထားတယ်လို့ဆိုပါတယ်။အခုရေဘေးသင့်ပြည်သူတွေထဲမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကဘကိုးတိုင်းဒေသကြီးအတွင်းမှာရှိတဲ့စွာဆယ်ကျိုးပေါက်သွားတဲ့အတွက်ထွက်ပြေးတင်းချောင်လာသူ9000လောက်လည်းပါဝင်တယ်လို့ဆိုပါတယ်။စွာဆွဲကျိုးသွားတဲ့အတွက်အ ਨੇ ဆုံးလူ9ဦးလောက်သေဆုံးခဲ့ပြီးအနည်းဝန်းကျင်မှာရှိတဲ့ကျိုးရွာပေါင်း8500လောက်လည်းပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ကရင်ပြည်နယ်ဖားအမျိုးကတန်လွင်မြေနဲ့ဘကိုးတိုင်းဒေသကြီးမတောင်မြို့နယ်အတွင်းကစစ်တောင်းမြေတို့ဟာလည်းစိုးရိမ်ရေမောက်ကိုကျော်လွန်နေကြောင်းပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ
်။အာဖရိကတိုက်အတွင်းမှာစစ်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အဦအထိကနဘောင်းဆောင်အတွက်ရည်ရွယ်ပြီးတရုတ်အစိုးရကအာဖရိကအတွက်ရန်ပုံငွေအသစ်ဖြစ်တဲ့ဒေါ်လာ60ဘီလီယံပို့ပြီးတိုးပြဖို့အတွက်ကတိပြုလိုက်ပါတယ်။ဒါပြင်အာဖရိကနိုင်ငံတွေအနေနဲ့အတိုးမဲ့ချင်းငွေတွေဒီနှစ်ကုန်မဲ့မှာပြန်ပြီးဆက်ရတော့မယ့်အချိန်မှာပဲအကျွေးတွေပြန်ဆက်ဆရာမလို့အောင်ဆောင်ရွက်ပေးမယ်လို့ပြောဆိုလိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ဖိုရမ်မှာပြောကြားတဲ့အဖွဲ့မင်ကွန်းမှာအခုလိုကတိပေးပြောကြားခဲ့တာဖြစ်ပါတယ်။ဒီဖိုရမ်ကို၃နှစ်တကြိမ်ကျင်းပတာမှာဘယ်နိုင်ငံတွေကအကျွေးတွေကိုတရုတ်ကရှော့ပစ်မယ်ဆိုတာကိုတော့တရုတ်သမ္မတကပြောမသွားပါဘူး။ဒါပေမဲ့အာဖရိကတိုင်းမှာအကျွေးနဲ့ပြည်ပြည်နှွန်နှစ်မှအနေအတွက်စိုးရိမ်နေမှုတွေဖြစ်ပေါ်မလာအောင်လှုံ့ဆော်ဖို့ကြိုးပမ်းနေတဲ့အနေအထားကိုတွေ့ရပါတယ်။အာဖရိကတိုက်အတွင်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေမှာနိုင်ငံရေးနှောင်ကြိုးမပါဘဲရင်းနှီးမြှုပ်နှံမှုနဲ့ထိတွေ့ဆက်ဆံရေးဆက်ပြီးတော့ဆက်ဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်သမ္မတရှီကဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာတက်ရောက်လာတဲ့အာဖရိကနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။
လင်နူချင်းစုံမဲ့မှုနဲ့မလေးရှားမြို့သမီးနှစ်ဦးကိုအစ္စလမ်ဘာသာရေးဥပဒေအရအာဏာပိုင်တွေကအများသိပြည်သူရှေ့မှာတင်းတင်းလာနေကကြိမ်တမ်းအပြစ်ပေးခဲ့ပါတယ်။လူပေါင်း100လောက်တက်ရောက်ကြည့်ရှုခဲ့တဲ့မလေးရှားနိုင်ငံအရှေ့မြောက်ပိုင်းတာရန်ဂန်နူပြည်နယ်ကအစ္စလမ် ရှရီယာခုံရုံးမှာအမည်မဖော်ပြထားတဲ့အသက်32နှစ်နဲ့22နှစ်အရွယ်အမျိုးသမီးနှစ်ဦးကိုပြစ်ဒဏ်ပေးခဲ့ကြတာပါ။အစ္စလာမ်ဘာသာရေးဆိုင်ရာတာဝန်ရှိသူတွေကပြီးခဲ့တဲ့ဧပြီလအတွင်းအဲ့ဒီအမျိုးသမီးနှစ်ဦးကိုကားထဲမှာတွေ့ခဲ့တယ်လို့ဆိုပါတယ်။အမျိုးသမီးချင်းလိန်တူဆက်ဆံဖို့လုပ်ခဲ့ပါတယ်လို့အဲ့ဒီအမျိုးသမီးနှစ်ဦးကလည်းဝန်ခံခဲ့ပြီးသူတို့ကိုကျဉ်းနှံ6ချက်စီနဲ့တံငွေကြေးချမှတ်ခဲ့ကြတာပါဒီစီရင်ချက်ပေါ်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်လိင်တူချင်းစုံမဲမှုလိင်တူချင်းဆက်ဆံမှုကြံစည်မှုအတွေ့ဒီအမျိုးသမီးနှစ်ဦးအပေါ်အခုလိုရက်ဆက်ပြင်းထန်တဲ့ပြစ်ဒဏ်စီရင်ချက်ဟာလူအခွင့်အရေးအခြေအနေတိုးတက်ဖို့ကြိုးစားနေတဲ့မလေးရှားအစိုးရရဲ့ကြိုးပမ်းမှုမှာဆိုးရွားရုပ်ရွမှုဖြစ်တယ်လို့ Amnesty International နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကြီးရဲ့မလေးရှားဆိုင်ရာသုတေသနမှူး Rachel Ochoa Howard ကကြေညာချက်မှာဖော်ပြထားပါတယ်
တူရကီနိုင်ငံမှာငွေကြေးဖောင်းပွားနှုန်းကအောက်ကလာတွေမှာ18ရာခိုင်နှုန်းလောက်ထိဖြစ်လာပါတယ်။ဒါကတူရကီရဲ့လေယာဉ်ငွေကြေးစျေးကွက်ပြိုကွဲသွားတာနဲ့အတူနှစ်ပေါင်း15နှစ်အတွင်းအဆိုးဆုံးဖြစ်လာခဲ့တာပါ။လွန်ခဲ့တဲ့သတင်းပတ်တွေထဲမှာတော့20ရာခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်။ငွေဖောင်းပွားနှုန်းများလာတာနဲ့နိုင်ငံခြားငွေလဲနှုန်းမှာလေယာဉ်ငွေစျေးကျတာတွေကြောင့်တူရကီရဲ့ငွေကြေးစျေးကွက်နဲ့စီးပွားရေးကဆိုက်လူနေပါဖြစ်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဗဟိုမဟာငွေကြေးပြဿနာပြေလည်အောင်မလုပ်ဆောင်နိုင်ဘူးလို့နိုင်ငံတကာယင်းနှိမ့်နှံသူတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။ Direct from Washington The Voice
of America VOA အင်္ဂါနေ့မနေ့ခင်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါက်ကင်မြို့သက်တို့ပြောပြခဲ့ကြတာပါ။သောရရှင်နေကူနားဆင်နေရတဲ့ဒီအစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ writer သတင်းတောက်တွေအမှုနဲ့ပတ်သက်တဲ့တုတ်ပြန်ချက်တွေကိုတဝါကြီးနားဆင်ရမှာဖြစ်ပါတယ်ရကိုင်းပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံရမှုကိုစုံစမ်းရေးသားထုတ်ဖော်ခဲ့တဲ့မြန်မာနိုင်ငံက writer သတင်းတောက်နှုတ်ဦးကိုထောင်ဒဏ်5နှစ်စီချမှတ်လိုက်တဲ့အတွက် American, Britain, Germany ပါဝင်နိုင်ငံတကာခေါင်းဆောင်တွေကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်ကိုပါလုံးနဲ့ကိုကျော်စိုးဦးသတင်းတော်နှစ်ဦးကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်မန်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြပါပ
ါအခုလိုသတင်းတော်နှစ်ဦးအနေနဲ့သတင်းကိုမှန်မှန်ကန်ကန်စုံစမ်းဖော်ထုတ်တင်ပြခဲ့တာကိုပြစ်မှုကျူးလွန်သူတွေဆိုပြီးထောင်ဒဏ်ချမှတ်ခဲ့တဲ့လူရဲ့ဟာမြန်မာအစိုးရအတွက်နောက်ထပ်ဆိုးရွားလာတဲ့အမဲဆက်ကြီးတစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟီလီကမနေ့ကကြေညာချက်ထုတ်ပြန်ပြီးဝေဖန်လိုက်ပါတယ်။ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးရုနှစ်ဦးဟာရိုဟင်ဂျာတွေအပေါ်စစ်တပ်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုကိုစုံစမ်းဖော်ထုတ်တင်ပြခဲ့တဲ့အတွက်ဗြိတိရှ်ကိုလိုနီလက်ထက်ကတည်းကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ပြစ်ဒဏ်ချမှတ်ခဲ့ကြောင်းသံမတ်ကြီးဟေလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျဲပြန့်ကြီးမားပြင်းထန်လာတဲ့နှင်းပန်းနှိပ်ဆက်တပ်ဖြတ်မှုမျိုးကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတာအလုံးအတွက်ရှင်းလင်းမြင်သာမှုရှိကြောင်းတမ်မတ်ကြီးရဲ့ကြေညာချက်ကဆိုပါတယ်လွတ်လပ်တဲ့နိုင်ငံတနိုင်ငံမှာပြည်သူတွေကိုမှန်ကန်တဲ့သတင်းအချက်အလက်တွေတင်ပြဖို့နဲ့ခေါင်းဆောင်တွေကိုတာဝန်ခံမှုရှိလာစေဖို့ကိစ္စဟာတာဝန်သိတဲ့သတင်းမီဒီယာတွေရဲ့အလုပ်ဖြစ်တယ်လို့နီကီဟီလီကဆိုပါတယ်ဒါကြောင့်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်တောင်းဆိုသွားမှာဖြစ်တယ်လို့တမ်မတ်ကြီးဟီလီကပြောပါတယ်အလားတူရိုက်တာသတင်းတော်နှစ်ဦးကိုထောင်ဒဏ်အသီးသီးချမှတ်လိုက်တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေအနေနဲ့အလွတ်အလွန်ကိုစိတ်ပြတ်မိကြောင်းနဲ့သူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့ဝန်ကြီးချုပ်ကတောင်းဆိုကြောင်းသူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းတော်တွေကိုပြောပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုနစ်နာထိခိုက်စေတယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရကဆိုပါတယ်ဂျာမနီနိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘာကာကလည်းမြန်မာနိုင်ငံမှာသတင်းတော်နှစ်ဦးကိုထောင်ဒဏ်ချမှတ်ခဲ့တဲ့သတင်းအတွက်တုန်လှုပ်မိကြောင်းနဲ့ဒါနဲ့ပတ်သက်လို့ဂျာမနီအစိုးရရဲ့သဘောထားကိုမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ Tino here kann ich Ihnen sagen.
ဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုဆိုးရွားစေတယ်လို့ကျွန်တော်တို့မြင်ပါတယ်။သတင်းတော်နှစ်ဦးလုံးကိုကိုလိုနီခေတ်ကပြတ်ထန်းခဲ့တဲ့အစိုးရပေါ်မှာတစ္ဆာဖောက်မှုနဲ့ပြစ်ပေးခဲ့တာပါ။သူတို့တွေဟာရခိုင်ပြည်နယ်မှာအမှန်တရားပေါ်ပေါက်ရေးဖြစ်စဉ်ကိုပတ်မိုးပေးခဲ့တာကလွဲလို့ဘာပြစ်မှုမှကျွလွန်ခဲ့ကြတာမဟုတ်ပါဘူ
း။ဒါကြောင့်တရားရုံးအနေနဲ့အမိန့်ကိုပြန်လည်ရုပ်သိမ်းလိမ့်မယ်လို့ဂျာမနီအနေနဲ့မျှော်လင့်ကြောင်းသူကအခုလိုပြောပါရယ်
။ Insofern ist
aus unserer Sicht ကျွန်တော်တို့ဘက်ကတော့ရခိုင်ပြည်နယ်အတွင်းရက်ဆက်ကြမ်းကြုတ်လာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်အမှန်တရားဖော်ထုတ်တင်ပြနိုင်မှုကြိုးပမ်းတဲ့လောက်ရမှန်သမျှကိုအားပေးထောက်ခံပါရယ်။တရားရုံးအနေနဲ့လည်းအမိန့်ကိုပြန်လည်ရုပ်သိမ်းလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေပါရယ်။
ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်နိုင်ငံသားတိုင်းရှိသင့်တဲ့သတင်းအချက်အလက်ရယူပိုင်ခွင့်နဲ့တရားဥပဒေစိုးမိုးရေးတိုးတက်မှုကိုဆုံးရှုံးစေကြောင်း EU ဥရောပသမ္မတနိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမော့ခီရီနီရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်သူတို့နှစ်ဦးပေါ်ထောင်ဒဏ်စီရင်ချက်ကိုပြန်ပြီးသုံးသပ်ဖို့နဲ့ချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ကြေညာချက်မှာတိုက်တွန်းထားပါတယ်။အလားတူကနေဒါနိုင်ငံသားရဲ့ဝန်ကြီးခရိုက်ရှာဖီလန်ကလည်းတရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဒီမိုကရေစီအတွက်မျှော်လင့်ချက်အလားအလာတွေကိုဆိုးဆိုးဝါးဝါးထိခိုက်စေတယ်လို့မနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိရောအနာဂတ်မှာပါဥပဒေအရတရားမျှတမှုနဲ့ထင်သာမြင်သာရှိဖို့ကိုလည်းထိခိုက်စေကြောင်းကနေဒါနိုင်ငံသားရဲ့ဝန်ကြီးကပြောပါရယ်ကနေဒါနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲပြီးကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးလုံးချက်ချင်းလွှတ်ပေးဖို့ထပ်မံတောင်းဆိုကြောင်းလည်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါရယ်သူတို့နှစ်ဦးဟာအပြစ်မရှိဘဲထောင်ထဲမှာ၈လကြာထိမ့်သိမ်းခံထားရတယ်လို့လည်းသူကဆိုပါရယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာရဲ့ပြောခွင့်ရပုဂ္ဂိုလ်အက်ဘောဆိုဖန်ချောဒရီကတော့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ပေါ်ခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်ဖို့မြန်မာအစိုးရကကြိုးစားနေခဲ့တယ်ဆိုတာကိုထပ်မံသက်သေပြလိုက်တာဖြစ်တယ်လို့ပြောပါရယ်။ဒါအပြင်ရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းတဲ့မြန်မာစစ်တပ်နဲ့အစိုးရရဲ့လုပ်ရက်ကိုထုတ်ဖော်တင်ပြခြင်းနဲ့သတင်းမီဒီယာပဲဖြစ်ဖြစ်လူပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အစိုးရရဲ့ဖိနှိပ်ဖန်ဆီးမှုကိုခံရလိမ့်မယ်ဆိုတဲ့လျှို့ဝှက်ချက်ကိုလူအများသိသွားပြီဖြစ်တယ်လို့လည်းသူကပြောပါရရှင
်။ဝိုင်းညင်းနိုင်တင်ပြသွားတော့ပါခင်ဗျာ။ဒီကြောင်းနဲ့တစ်ဆက်ထဲမှာပဲရိုက်တာသတင်းတော်နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ဒဏ်ခွင်းနှစ်စီပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုနောက်ပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်အဖြစ်ယူဆသူတွေရှိသလိုအစိုးရအနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်ကိုသူတို့ကိုယ်တိုင်ကန့်သတ်လိုက်တဲ့လုပ်ရအဖြစ်ရှုမြင်သူတွေလည်းရှိပါတယ်။နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့ကြီးတွေရဲ့တုံ့ပြန်ချက်တွေကိုတော့ကိုဇော်ဝင်းလှိုင်ကစူးစီးထားပါတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုသူတို့ပေါ်တင်ထားတဲ့အစိုးရလျှို့ဝှက်ချက်များဥပဒေပုံမှန်31ခန်းငယ်နဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်တနင်္လာနေ့မှာထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးလိုက်တာပါ writer သတင်းဌာနရဲ့ editor ချုပ် Stephen J. Adler ကတော့ဒီဆုံးဖြတ်ချက်ကိုပြစ်တင်ရှုတ်ချလိုက်ပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအမြန်ဆုံးပြန်ပြင်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ
် This is a major step backward in Myanmar's transition to democracy cannot be squared with the rule of law or
တရားသူကြီးရဲ့စီရင်ချက်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနောက်ပြန်ဆုတ်တဲ့အဓိကခြေလှမ်းဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထင်ဟပ်ပေါ်လွင်ခြင်းမရှိပါဘူးအစီရင်ခံချက်ကိုမြန်မာအစိုးရကအမှန်ဖြစ်အောင်အရေးပေါ်ပြန်ပြင်ဆင်ပေးရမှာဖြစ်ပါတယ
်အလားတူပဲအမေရိကန်ခြေဆိုင် National Press Club နိုင်ငံသားတင်တော်များအဖွဲ့ကလည်းအခုလို writer တင်တော်နှစ်ဦးထောင်ဒဏ်ချခံရမှုကိုပြစ်တင်ရှုံ့ချလိုက်ပြီးသူတို့နှစ်ဦးကိုပြန်လွတ်ပေးဖို့ National Press Club ရဲ့ပြောခွင့်ရKathy Kelly ကပြောပါတယ
် We think that a government whose top civilian leader knows firsthand what unjust confinement is like should act quickly to
တရားဖန်ဆီးထောင်ချခံရတဲ့အတွေ့အကြုံဟာဘယ်လောက်တရားမျှတမှုရှိသလဲဆိုတာကိုအရဖက်ဆိုးရရဲ့အဆင့်မြင့်ဆုံးခေါင်းဆောင်တူကိုရိုင်းကျုံတွေ့နားလည်ခံစားရပြီးဖြစ်တယ်လို့ကျမတို့ယုံကြည်တဲ့အတိုင်းဒီမတရားမှုကိုတရားနီလန်းကြအောင်လုပ်ပြီးသတင်းတောက်တွေကိုပြန်လှုပ်ပေးဖို့သူ့အနေနဲ့ရည်ရွယ်ဆောင်ရွက်တင်ပါတယ်ဒီသတင်းတောက်တို့ဟာထောင်ကျောက်စင်ဖန်ဆီးခံခဲ့ရတယ်သူတို့လိုက်နေတဲ့သတင်းတွေကိုလည်းအာဏာပိုင်တွေကဖုံးကွယ်ဖို့ကြိုးစားနေတယ်လို့ကျမတို့ယုံကြည်ပါတယ်ဒါကြောင့်လည်းခဏအမေရိကန်ပြည်ထောင်စုမှဒီကိစ္စနဲ့ပတ်သက်ပြီးလတ်လောအမေရိကန်သတင်းတောက်တွေအနေနဲ့ဒီရိုက်တာသတင်းတောက်နှစ်ဦးရဲ့သတင်းတွေကိုတစ်ဆင့်ပြီးတစ်ဆင့်ဖြန့်ချိပေးနေပါတယ်ဆိုရှယ်မီဒီယာတွေမှာသတင်းသမဂ္ဂအဖွဲ့ဝင်တွေရဲ့သတင်းတွေမှာနိုင်ငံတစ်ဖက်ရှိသတင်းတောက်တွေးထံကိုလည်းပေးပို့ပြီးတော့ဖြန့်ချီထားပါတယ်။သတင်းတောက်တွေကိုထောင်ချနိုင်ပေမဲ့သတင်းလွတ်လပ်ခွင့်ကိုတော့နှုတ်ပိတ်လို့မရနိုင်ပါဘူး
။ဒီနှစ်အတွက် National Press Club ရဲ့နိုင်ငံတကာဂျွန်အော်ဘွန်ရှွန်သတင်းလွတ်လပ်ခွင့်စုကိုကုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုချီးမြှင့်ထားခဲ့တာဖြစ်ပြီးသူတို့ကိုပြန်လွတ်ပေးခြင်းအပြင်ဒီနှစ်နိုဝင်ဘာလ29ရက်နေ့မှာကျင်းပမဲ့စုပွေးပွဲအခမ်းအနားကိုတက်ရောက်စုလက်ခံနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိတဲ့အတွက်စိတ်ပြည့်မိတဲ့အကြောင်းနဲ့မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်လမ်းစွန်းကိုရောက်သွားစေတဲ့လှုပ်ရအဖြစ်ယူဆလို့ရနိုင်ကြောင်းပြည်ထောင်နိုင်ငံအခြေစိုက် RSF ခေါ်နေစီမချာသတင်းတောက်များအဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဌာနအကြီးအကဲဒန်နီယယ်ဘူစတာကလည်းပြောပါတယ
် This is a reminder of the worst time of the of Myanmar under the junta.
တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံဆက်အာဏာရှင်အောက်မှာဖြတ်တန်းခဲ့ရတဲ့ကာလကိုပြန်ပြောင်းအမှတ်ရစေတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဒီနေရာမှာပြဿနာရှိနေတာကတိုင်းပြည်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာနိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံထားရသူတဦးဖြစ်တာနဲ့အညီသူ့အနေနဲ့ကျင့်ဝတ်ပိုင်းဆိုင်ရာသတင်းတော်နှစ်ဦးဘက်ကခုခံကာကွယ်ပြောဆိုသင့်ပါလျက်နဲ့ဘာမှမပြောခဲ့ပါဘူး။ဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်အင်မတန်စိတ်ပူစရာကောင်းပါတယ်။တရားရုံးရဲ့ဒီဆုံးဖြတ်ချက်ချပြီးတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေစုံခမ်းတိုင်သွားပြီလားလို့ကျွန်တော်စိုးရိမ်မိပါတယ်
။နယူးယောက်မြို့အခြေစိုက် CPJ ခေါ်တရင်သမားများကာကွယ်ဆောင်ရွက်ရေးအဖွဲ့ကလည်းမြန်မာတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်းအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးSteve Butler က VOE ကိုပြောပါတယ
် We strongly condemn the verdict. We believe the evidence that was presented to the court was very clear.
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ပြင်ထန်စွာကန့်ကွက်ပါတယ်။ရုံးတော်မှာတင်ပြထားတဲ့အထောက်အထားတွေကလည်းရှင်းနေပါတယ်။တကယ်တော့သူတို့ကိုဂွင်းလုံးကျွတ်လွတ်ပေးလိုက်တင်တာပါ။မြန်မာစစ်တပ်ကလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့ဖြစ်ရပ်ကိုဒီသတင်းတောင်နှစ်ယောက်ကရဲဝံပြောင်မြောက်စွာဖော်ထုတ်ခဲ့ကြတာပါ။ဒါဟာနိုင်ငံရေးအရချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတာသိတာပါတယ်။မြန်မာစစ်တပ်ကဘာတွေလုပ်နေတယ်လဲဆိုတာကိုတခြားသတင်းတောက်တွေအနေနဲ့ဖော်ထုတ်ရေးသားခြင်းမပြုကြဖို့သတိပေးလိုက်တဲ့လောက်ရလဲဖြစ်ပါတယ်လို့စတီဗတ်လာကပြောတော့တာပါသတင်းတောက်နှစ်ဦးပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေဟာပြင်းထန်လုံးကြောင်းလဲစတီဗတ်လာကပြောပါတယ်လက်ရှိအယတာအစိုးရလက်ထက်ကသတင်းလွတ်လပ်ခွင့်အခြေအနေဟာအယတာတစ်ပိုင်းစစ်အစိုးရတစ်ပိုင်းလို့ခေါ်ဆိုကြတဲ့သမရဦးသိန်းစင်အစိုးရလက်ထက်ကအခြေအနေတဲ့ပိုဆိုးလာနေတာကိုတွေ့ရတယ်လို့ BMA ခေါ်မြန်မာသတင်းသမက်ကအဖွဲ့ဥက္ကဋ္ဌဥမမောင်မြင့်ကလည်းပြောပါတယ
်အခုဆိုရင်ကျွန်တော်တို့လက်ရှိအရသာအစိုးရလက်ထက်မှာရှိတဲ့တည်င်းလွတ်လပ်ခွင့်အခြေအနေဟာဒီဥသိမ်းစင်အစိုးရလက်ထက်တော့ရှိခဲ့တဲ့တည်င်းလွတ်လပ်ခွင့်အခြေအနေလောက်တောင်မှမရှိတော့တာကိုကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအပေါ်နိုင်ငံတကာမျှော်ထားခဲ့တဲ့ညှိနှိုင်းချက်ဟာလည်းပဲတဖြည်းဖြည်းနဲ့မင်းမိန်လာတာတွေ့ရတယ်အထူးသဖြင့်ဒီရခိုင်ရေးခင်းဖြစ်ပြီးတဲ့နောက်လူခွေဖောက်ဖျက်မှုတွေကိုဒီအရသာအစိုးရကဘာမှမတတ်နိုင်မဲနဲ့လက်ပိုက်ကြည့်နေရတဲ့အနေအထားဒီလုံလုံရေးတပ်ဖွဲ့တွေရဲ့လူခွေရဲ့ဖောက်ဖျက်မှုတွေကိုရသာအစိုးရလက်ပိုက်ကြည့်နေရတဲ့သဘောရှိတယ်။နောက်ပြီးတော့တချို့တချို့သောအစိပ်ပိုင်းတွေမှာဒီရသာအစိုးရကဒီစစ်တပ်ရဲ့လေတံမျိုးကိုလိုက်ပြီးတော့ပြောတဲ့စကားမျိုးတွေလည်းပဲဟာရှိခဲ့တာကိုကျွန်တော်တို့တွေ့ရတယ်။ဒါတွေဟာနိုင်ငံတကာအလဲမှာမြန်မာရဲ့ကုန်သိက္ခာကိုထိခိုက်စေတယ်။အခုလိုမျိုးဒီအင်းနိုင်ရောကိစ္စနဲ့ပတ်သက်ပြီးတော့သတင်းအမှန်ကိုအတိအကျဖော်ထုတ်ခဲ့တဲ့သတင်းတောက်တွေကိုနှစ်ရှည်ထောင်နှံချပြီးတော့ပြစ်ပေးတယ်ဆိုတဲ့ကိစ္စဒီမြန်မာရသာအစိုးရနိုင်ငံတကာရဲ့အမြင်ဟာပို့ပြီးတော့မှဒီမကြည်မလင်ဖြစ်လာမယ်ဒီအစိုးရရဲ့ကုန်သိက္ခာလည်းပဲအများကြီးတိခိုက်လာနိုင်မယ်လို့ကျွန်တော်တို့သိဆပါရခင်ဗျာ
ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုမြန်မာအစိုးရတရားရုံးကအခုလိုပြစ်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ် One Infra လို့ခေါ်တဲ့ကမ္ဘာသတင်းစာများအဖွဲ့နဲ့သတင်းစာထုတ်ဝေသူများအဖွဲ့ World Editors Forum လို့ခေါ်တဲ့ကမ္ဘာအက်ဒီတာများအဖွဲ့Journalist Union ကမ္ဘာသတင်းတောက်များသတ်မှတ်ကားတို့အပြင် Al Jazeera သတင်းဌာနတို့ကလည်းပြစ်တင်ရှုံချကြောင်းမနေ့ကကြေညာချက်တွေအသေးသေးထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလည်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါလဲထောင်ဒဏ်9နှစ်စီချမှတ်တာခံခဲ့ရတဲ့ Writer သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကတောင်းဆိုလိုက်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးနိုင်ငံတကာစောင့်ကြည့်နေချိန်မှာပဲအခုလိုစီရင်ချက်ချလိုက်တာမို့ဒါဟာမြန်မာတရားစီရင်ရေးစနစ်ကိုရောမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုပါချိန်ချောက်မှုတရက်ဖြစ်ကြောင်းလူအခွင့်ရေးအဖွဲ့တွေကဝေဖန်ကြပါတယ်။အပြည့်အစုံကိုတော့ဒေါက်ကင်မျိုးသက်ကပြောပြမှာပါ
။နိုင်ငံတော်လှည့်ဝတ်ချက်အဥပဒေပုံမှန်တစ်ခန်းငယ်နဲ့တရားစွဲဆိုခံရတဲ့ Righteous သတင်းတောက်နှစ်ဦးမှာအပြစ်ရှိတယ်လို့မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်ပြီးတနင်္လာနေ့မှာထောင်ဒဏ်ဖြစ်ဒဏ်တွေချမှတ်လိုက်ပေမဲ့သူတို့ဟာအပြစ်မရှိဘဲထောင်ချခံရတာမို့မြန်မာနိုင်ငံတရားရှင်ရဲ့လူရဲတွင်နဲ့ပတ်သက်ပြီးသတင်းတောက်ကိုဝါလုံးကတရားရုံးကနေပြန်ပြီးအထွတ်မှာအခုလိုမေးခွန်းထုတ်ခဲ့ပါဗျ။
ကျွန်တော်တို့နိုင်ငံတော်ကိုမှအကျိုးချောင်းအောင်လည်းဘာလို့ကျွန်တော်တို့မထုတ်ခဲ့ဘူး။ကျွန်တော်တို့ဘာမှလည်းကျွန်တော်တို့ကျူးလွန်ခဲ့တာမရှိခဲ့နဲ့။အခုလိုဖြစ်ပြီ။အခုရမင်းကြီးစာပြီလို့ကျွန်တော်တို့ကလည်းရမ်းရမခွေနဲ့ကင်မရီကင်မရီဆိုတော့ကျွန်တော်တို့လည်းကျွန်တော်တို့မှတ်ထားလို့ပြီးတော့ထောင်ချတာ။Facebook ထဲမှာပြောရမယ်ဟာအဲ့ဒါပြောရမယ်ပြီးစဉ်ကိုအဲ့ဒါခုထဲမှာထည့်လို့ဆိုပြီးတော့ကျွန်တော်တို့ထောက်ချတယ်ဒါဟာဒီလိုမှတ်တာမျိုးရှိတာ
စက်တင်ဘာလ၁ရက်နေ့မှာလူခွင့်ရဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖြစ်တဲ့စတင်တာဝန်ယူခဲ့တဲ့ Michelle Bachelet ကတော့သတင်းသမားနှစ်ဦးဟာသူတို့တာဝန်သူတို့ထမ်းဆောင်တာမို့သူတို့ကိုအ мян ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ
် Puedo dejar de mencionar lo impresionada y choqueada que he estado esta mañana.
မြန်မာနိုင်ငံက writers သတင်းတောက်နှစ်ဦးကိုထောင်ဒဏ်9နှစ်စီစင်ချက်ချလိုက်တယ်လို့ဒီမနေ့မှသိလိုက်ရတော့ကျွန်မတိတ်ကိုတုန်လှုပ်သွားပါတယ်သူတို့တွေပေးတဲ့သတင်းဟာလူအစုလိုက်အသက်ခံရတဲ့သတင်းမို့လူတို့စိတ်ဝင်စားမဲ့သတင်းလို့ကျွန်မတို့ယုံကြည်တယ်လို့အခုတရားရေးလုပ်ငန်းစဉ်မှာလှုပ်ထုံးလှုပ်နှီးနဲ့မညီတဲ့ချုပ်ရင်းချက်အတော်များများရှိနေမယ်လို့ထင်တဲ့အတွက်ဒီသတင်းတောက်တွေကိုအတက်နိုင်ဆုံးအမြန်ပြန်လှုပ်ပေးဖို့မြန်မာအစိုးရကိုကျွန်မတောင်းဆိုပါတယ
်အပြည့်ပြည့်ဆိုင်ရာလူခွင့်ရေးအဖွဲ့FIDH နဲ့မြန်မာအရေးလှုပ်ဆောင်နေတဲ့အာဆီယံကွန်ရက်အဖွဲ့ All ASEAN Burma တို့ကလည်းပူးတွဲကြေညာချက်ထုတ်ပြန်ပြီး Writers သတင်းတောင်နှုတ်ကိုချင်းချက်မရှိအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့တာပါ6လနီးပါးဆက်ရှိခဲ့တဲ့ဒီအမှုအတွက်တက်သေးကန်အချက်လက်တွေပေါ်မှာမူတည်ပြီးစီရင်ချက်ချမယ်ဆိုရင်လှုပ်ပေးရမယ့်အမှုဖြစ်ပေမဲ့အခုသတင်းတောင်နှုတ်ကိုထောင်နန်း9နှစ်စီကြာခံဖို့အတွက်စီရင်ချက်ချမှတ်လိုက်တာဟာတရားသူကြီးတွေအနေနဲ့အမှန်တရားဘက်ကနေရက်တီဖို့အတွက်တတိမရှိတာကြောင့်လို့ EHRC အာရှလူခွင့်ကောင်စီကရှေ့နေဦးမင်းလွင်ဦးကမြန်ပါတယ
်ကျွန်တော်အမြင်ပြောရရင်ဆိုလို့ရှိရင်တော့တရားသူကြီးတွေကပြက်ပြက်သားသားနဲ့အမှန်တရားဘက်ကရက်တီနိုင်ဖို့တတိမရှိသေးဘူးလို့ပဲကျွန်တော်တော့မြင်တယ်လေအမှန်တကယ်ဆွဲဆိုတဲ့အတိုင်းသာအမှုဖြစ်တဲ့အကြောင်းအရာပေါ်မှာမူတည်ပြီးတော့တတိကံအချက်လက်တွေရသုံးဖြတ်မယ်ဆိုလို့ရှိရင်ဒီမှုကလွတ်ပြေးရမှာဖြစ်ပေမဲ့လည်းအခုတော့အဲ့ဒီလိုမျိုးမဟုတ်ပဲနဲ့ပြစ်ပေးလိုက်တယ်ဆိုတော့ခုခံချင်ပါတဲ့သူတွေအတွက်ပုံပြီးပြန်မဆင်းရဲတဲ့အခြေအနေမျိုးရောက်သွားတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့တရားသူကြီးတွေရဲ့လွတ်လပ်စွာတရားစီရင်ရေးပေါ်မှာကျွန်တော်တို့တန်ဖိုးရှိတဲ့အခြေအနေပေါ့နော်နောက်ပြီးတော့တရားသူကြီးကိုယ်တိုင်ကိုကလည်းဒီဥစ္စာကိုတတိရှိရှိနဲ့သူမဆုံးဖြတ်ရတာသူ့ရဲ့အာဏာချက်ပေါ့ဗျာဒါကျွန်တော်တို့အဲ့လိုမြင
်ဆိုတော့လူခွင့်ရေးဖွဲ့ရတော့အကုန်လုံးကတော့ဝိုင်းပြောနေတယ်ပေါ့နော်ဒီဥစ္စာသတင်းလွတ်လပ်ခွင့်ကိုချိန်ချောက်မှုတစ်ခုလို့ပြောပါတယ်။ဦးမင်းလုံဘယ်လိုမြင်ပါလဲ
။ဟုတ်ပါတယ်။ဒါကတော့ဒီကြီးစုတိုင်းကဒီလွတ်လပ်စွာသတင်းရယူပိုင်ခွင့်ရှိတဲ့သတင်းထောက်တွေစီကနေပြီးတော့စီစဉ်လာတဲ့သတင်းကိုစီးကွင်းလည်းရှိတယ်။သတင်းထောက်တွေနေရာလည်းသူတို့အနေနဲ့ပြည်သူတွေကိုအမှန်ဖြစ်ပျက်နေတဲ့ဥစ္စာတွေကိုစုံစမ်းထောက်ခံပြီးတော့တင်ပြဖို့သူတို့မှလည်းတာဝန်ရှိတယ်။အခုလိုဖြစ်သွားတဲ့ကိစ္စရပ်ကတော့ကျွန်တော်တို့သတင်းသမားတွေကိုပုံမူပြီးတော့ကြောက်စိတ်ပေါ်လာအောင်လုံးလိုက်တယ်လို့ဖြစ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းကလည်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်မရှိဘူးဆိုတာပုံမူထင်ရှားစွာမြင်သွားတဲ့အခြေအနေမျိုးဖြစ်တယ်ဒါကတော့ကျွန်တော်တို့မကောင်းဘူးလို့ကျွန်တော်မြင်တယ်နောက်ပြီးတော့သတင်းလွတ်လပ်ခွင့်ကိုလွတ်လွတ်လပ်လပ်ယူဖို့လိုတယ်အဲ့ဒီအတွက်လည်းမူဝါဒတွေချမှတ်ပြီးတော့တိတိကျကျဆောင်ရွက်ပေးဖို့အမြန်ဆုံးဆောင်ရွက်ပေးဖို့လိုတယ်လို့ကျွန်တော်ကတော့တိုက်တွန်းနေပါတယ
်သတင်းတောက်နှူးကိုအခုလိုအပြစ်ဒဏ်စီရင်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုရောမြန်မာနိုင်ငံရဲ့တရားရေးစနစ်ကိုပါတေးသိမ်အောင်လုပ်တာလို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ ABHR ကနေပြောကြားလိုက်တယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကလည်းသတင်းလွတ်လပ်ခွင့်ရှိဖို့လိုအပ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအခုလိုသူတို့ကိုပြစ်ဒဏ်ဆင်ရင်လိုက်တာဟာသတင်းလွတ်လပ်ခွင့်အပေါ်မှာရောသတင်းသမားတွေကိုပါချိမ့်ချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းဒီသတင်းသမားနှစ်ဦးမှာအပြစ်မရှိဘဲအပြစ်ပေးခဲ့တဲ့အတွက်ရှုံ့ချပြစ်တင်လိုက်တယ်လို့သူတို့ကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးကာကွယ်စောင့်ရှောက်သူများ Forum HRDF ကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်နှံ9နှစ်ပြစ်ဒဏ်ချမှတ်တာဟာတရားဥပဒေအရတရားမျှတမှုမရှိဘူးလို့ယုံကြည်တယ်လို့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အနောက်ရှက်ဖြစ်စီတာမှုသူတို့ကိုပြန်ပြီးလွတ်ပေးဖို့အတွက်နိုင်ငံတော်သမရကိုပန်ကြားခဲ့ပါတယ
်ဒိုကင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ view ရဲ့အင်္ဂါနေ့မနေ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်မကြာခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍသုဒ္ဓဆုံးလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍဒီနေ့အတူမနေ့ကင်းအင်္ဂလိပ်သင်ကန်းစာကိုလိုင်းနူမီတာ24 40 51တို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American အတန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက် 9:00 အထိလိုင်းနိုမီတာ 24, 40, 51နဲ့လိုင်းလက် 190 တို့ကနေဆက်လက်တင်ဆက်သွားပါမယ်။အခုဒုတိယပိုင်းနိုင်ဝယ်တွင်အင်္ဂလိပ်သင်ကန်းစာတုဒ္ဒဆုံးလင်းအမေရိကန်တခွင်နဲ့ CYA ကန္တာထုတ်လွှင့်တဲ့အခါမှာတော
့အနည်းငယ်နှစ်ခုရှိတယ်။အရေးဆိုးတာဖြစ်ခဲ့တယ်။ပြည်စဲဌာနတွေရဲ့ဖွဲ့စည်းတည်ဆောက်ပုံစံမှာပြန်ပိတ်ပြီးသွားတယ်။အဲ့ဒါကမအောင်မြင်ခြင်းရဲ့အကြောင်းအကျောင်းဖြစ်တယ်
။မကြာခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ကိုကျော်လွင်ကတင်ပြထားပါတယ်
။နိုင်ငံတကာသတင်းမီဒီယာတွေမှာအခုရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကဖော်ပြနေကြတာကတော့ Reuters သတင်းတောင်နှစ်ဦးထောင်ဒဏ်9နှစ်ချမှတ်ခံရတဲ့အကြောင်းတွေပါပဲ။စက်တင်ဘာလ3ရက်နေ့ထုတ် The Japan Times သတင်းစာမှာတော့ Reuters သတင်းတောင်နှစ်ဦးထောင်ချခံရတာဟာဒေါ်ဆန်းစုကြည်ရဲ့ပုံရိပ်ကိုရစရာမရှိအောင်ဆွဲဆုပ်ပစ်လိုက်သလိုဖြစ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဟာတစ်ချိန်လုံးကတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအခိုင်အမာယုံကြည်မှုရှိတဲ့သူသတင်းလွတ်လပ်ခွင့်ကိုအားပေးထောက်ခံခဲ့တဲ့သူနိုင်ငံတကာသတင်းမီဒီယာတွေကလည်းသူ့ကိုသဘောကျခဲ့တဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းလူနည်းစုရိုဟင်ဂျာမွတ်စလင်တွေအနစ်ကိုခံရတဲ့ကိစ္စနဲ့ပတ်သက်ပြီးလူ့အခွင့်အရေးချန်ပီယံတဦးအနေနဲ့အခွင့်အရေးချိုးဖောက်ခံရသူတွေရဲ့အရေးကိုပြောဆိုဖို့ပြက်ကွက်ခဲ့တာကြောင့်ဒေါ်ဆန်းစုကြည်အပေါ်မှာနိုင်ငံတကာကဝိုင်းပြီးတော့အပြစ်တင်ဝေဖန်ခဲ့ကြပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်ပြီးတော့သတင်းလိုက်နေကြတဲ့Reuters သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဩဂုတ်လ3ရက်နေ့က2009နှစ်ချခံလိုက်ရတဲ့ကိစ္စကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ရဲ့ကြံရှိနေတဲ့သူ့ရဲ့နာမည်ကောင်းတဲ့ကြော်ကြားမှုတွေကိုတစစီဖြစ်သွားစေပါတယ်။ကိုဝလုံးနဲ့ကိုကျော်စိုးတို့အမှုကိုတရားရုံးကစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းဒေါ်ဆန်းစုကြည်ကဘာမှဝေဖန်ပြောဆိုမှုတွေမရှိခဲ့ပါဘူး။ကိုဝလုံးတို့ရဲ့အမှုအယူခံရနိုင်မှုဆိုတာကနှစ်နဲ့ချီပြီးတော့ကြာရှည်နိုင်ပါတယ်။သူတို့တွေလွတ်မြောက်ရေးအစိုးဆုံးမျှော်လင့်နိုင်တာတစ်ခုကတော့သမရဦးဝင်းမြင့်ရဲ့လူငယ်ချမ်းသာခွင့်ပေးမှုပဲဖြစ်ပါလိမ့်မယ်။သမရဦးဝင်းမြင့်ဟာဒေါ်ဆန်းစုကြည်ရဲ့ယုံကြည်စိတ်ချသူတူလည်းဖြစ်ပါတယ်လို့ The Japan Times သတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာဖော်ပြချက်နောက်တစ်ခုကတော့ဩဂုတ်လ31ရက်နေ့ထုတ် Asian Correspondent သတင်းမှာပါတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကစစ်ရေးပြစ်မှုကျူးလွန်မှုတွေဆိုတဲ့ဆောင်းပါးပါပဲ။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွင်းစစ်ရေးဆိုင်ရာပြစ်မှုကျူးလွန်မှုတွေရှိနေနိုင်တယ်လို့လူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ 45 rights အဖွဲ့ကပြောပါတယ်ဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေတသိန်းကျော်လောက်ရှိလိမ့်မယ်လို့ဥရောပကော်မရှင်ကခန့်မှန်းချက်ထုတ်ပြန်ထားပါတယ်ဒီဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဝိုင်းပြီးတော့ကြိုးပမ်းနေကြတဲ့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေဟာတားမြစ်ပိတ်ပင်မှုတွေခံနေရပါတယ်အထူးသဖြင့်ကချင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက်အစားအစာရေကျန်းမာရေးစောင့်ရှောက်မှုနဲ့နေရာထိုင်ခင်းအကူအညီတွေကိုပေးပြီးတော့မလုပ်တာဟာဒုက္ခသည်တွေကိုပို့ပြီးတော့နှင်နာအောင်မြန်မာစစ်တပ်ကလက်နက်တခုလိုအသုံးချပြီးတော့လှုပ်ဆောင်နေတာဖြစ်တယ်လို့လဲ 45 rights အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ဒုက္ခသည်တွေကိုအကူအညီပေးမလို့တာဟာနိုင်ငံတကာအလူခွင့်ရေးဥပဒေကိုချိုးဖောက်ရရောက်နေပြီးမြန်မာအစိုးရကဒီလိုမျိုးတားမြစ်မှုတွေလုပ်နေတာဟာလဲအံ့ဩစရာပဲလို့ 45 rights အဖွဲ့ကဆိုပါတယ်မြန်မာစစ်တပ်ဟာအရက်သူအရက်သားတွေကိုတတ်ဖြတ်မှုမရင်းကျင့်မှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေလည်းရှိနေပြီးမြန်မာစစ်တပ်ကရောမြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကရောမင်းမြုပ်မိုင်းနဲ့ကလစ်စစ်သားတွေကိုဆက်ပြီးတော့အုံပြုနေကြတယ်လို့လဲဆိုပါတယ်မြန်မာစစ်တပ်မှာဒီလိုပြစ်မှုကျူးလွန်မှုတွေရှိနေတယ်ဆိုပေမဲ့ကျူးလွန်သူတွေကိုအေးမြူပဲထားတာကလည်းမြန်မာနိုင်ငံမှာအစင်လာလို့ဖြစ်နေတဲ့အကြောင်းမြန်မာစစ်တပ်ဟာဥပဒေရဲ့အထက်မှာရှိတဲ့အဖွဲ့အစည်းတစ်ခုလိုယက်တည်နေတဲ့အကြောင်းဒီလိုချင်းနေတဲ့ကြောင့်မြန်မာစစ်ဘုတ်ချုပ်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာစုံစမ်းစစ်ဆေးပြီးတော့အေးအယူဖို့လဲသူတို့ဘက်ကတောင်းဆိုသွားမယ်လို့45 rights အဖွဲ့ကပြောဆိုတဲ့အကြောင်း Asian Correspondent သတင်းမှာဖော်ပြထားပါတယ
်။ Proshi ba khmyar မြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမင်နာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမရကာဂွေဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်။ တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ Russia ခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်။ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် Community Standards ခေါ်ရဲ့သူတို့ရဲ့စံနဲ့ရောညီရဲ့လား။အခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလား။တစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရဲ့လား။ဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်။ပါဝင်စနစ်မိမြလူရဲ့ Trust နေနဲ့ကိုယ့်ရဲ့ telephone number တွေကိုကြိုတင်ပြပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မိမြကြမဲ့ Trust တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကနေ့အင်္ဂါနေ့ည view ရဲ့တိုင်းလေလိုင်းစီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချမှာဖြစ်ပါတယ
်ဒီကနေ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat an eyelash
ဖြစ်ပါတယ်စာလုံးပေါင်းကNOT not မဟုတ်သဘော BAT bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် EYEILASH eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမျက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များသိပြီးဖြစ်ပါလိမ့်မယ်ဒါကြောင့် not bat an eyelash idiom အသေးပဲကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူးဘာမှမဖြစ်တလို့ပဲလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တလို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လနာတန်တင်ဆက်တဲ့အင်္ဂလိပ်သင်ခန်းစာအပြီးခုတခါတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာဩဂုတ်လ29ရက်ကပြုလုပ်တဲ့တွေ့ဆုံပွဲအတွင်းမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုင်တဲ့ကိစ္စရပ်အများအပြားကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအကျယ်တဝင့်တင်ပြဆွေးနွေးသွားပါတယ်အဲ့ဒီအစီအစဉ်ဟာဘယ်လောက်အထိရေးပါတယ်လဲဘယ်လိုအခန်းကဏ္ဍကနေဥဆောင်မှုပေးသွားမလဲဆိုတာတွေကိုနိုင်ငံရေးစီးပွားရေးသူတွေသည်ဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာကိုယ်စားဝန်လိုက်တင်ပြထားပါတယ
်ဒီမှာငါအနေနဲ့ကဘာနဲ့ရင်ပေါင်တန်းနိုင်ရေးအတွက်ကနေ့အချိန်မှာစီးပွားရေးအင်အားတောင့်တင်းအောင်လှုပ်ဆောင်ဖို့လိုအပ်နေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကလည်းတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြဖို့ဩဂုတ်လ29ရက်နေ့ကနေပြည်တော်မှာရှာရှာပါပါပြုလုပ်တဲ့ပုဂ္ဂလိကလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားခဲ့တာပါ။အဲ
့တော့ကျမတို့အားလုံးကနေပြီးတော့ဘယ်လိုကူညီရမလဲဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်အောင်လို့အခုကျမတို့ကနေပြီးတော့မြန်မာ Sustainable Development Plan ပေါ့နော်အဲ့ဒီဟာကိုကျမတို့အခုဟိုပြုစုပြပါပြီမြန်မာ sustainable development plan ဆိုတော့ရေရှည်တည်တံ့ခိုင်မြဲရဟန်ရဲ့ညီတော်ဖွံ့ဖြိုးတိုးတက်မှုစီမံချက်အဲ့ဒါ2018ကနေပြီးတော့2030အထိဆိုပြီးတော့ကျမတို့ဖွင့်ထားပါတယ်အဲ့ဒီဟိုစီမံကိန်းခါကျမတို့နိုင်ငံတနိုင်ငံလုံးရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဟန်ရဲ့ညီတိုးတက်နိုင်မှုဖြစ်ပါတယ်အဖက်ဖက်ကနေပြီးတော့တိုးတက်ဖို့နောက်ကျမတို့နိုင်ငံရဲ့လိုအပ်ချက်တွေဟာဘာတွေကဘယ်ဟာကိုဦးစားပေးရမလဲဆိုတော့ဒါတွေအားလုံးကိုမြန်မာ Sustainable Development Plan အနေပြီးတော့ကြည့်ပြီးတော့အားလုံးဝိုင်းပြီးတော့ကူညီနိုင်အောင်လို့ဝိုင်းပြီးတော့ပံ့ပိုးနိုင်အောင်လို့ချမှတ်လိုက်တဲ့စီမံကိန်းဖြစ်ပါတယ်ဒီစီမံကိန်းဟာလည်းမကြမီအများ အကောင့်ထဲပို့ဖို့စပြီးတော့ဆောင်ရွက်မှာဖြစ်ပါတယ
်လက်ရှိ NLD အစိုးရကအကောင့်ထဲပို့ဖို့စီစဉ်နေတဲ့မြန်မာ Sustainable Development Plan ရေရှည်တည်တံ့ခန့်မြဲ၍ဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံချက်ဟာအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကအကောင့်ထဲပို့ခဲ့ပြီးအောင်မြင်မှုမရခဲ့တဲ့စီမံကိန်းတစ်ခုနဲ့အလားတူတူနေတဲ့အတွက်အဲ့ဒီအတွေ့အကြုံကိုသင်ခန်းစာယူသင့်တယ်လို့မြန်မာနိုင်ငံရေးစီးပွားရေးအခြေအနေတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါတယ
်ဒီဘူးအားဖြင့်တော့အခုအစိုးရကလုပ်တဲ့ဒီ MSTP ပေါ့နော်ပြီးတော့ရင်းစိုးရကလုပ်တဲ့ Framework for Economic and Social Reform ပေါ့နော်အဲ့ဒီနှစ်ခုစလုံးကတော့လက်ရှိရှိနေတဲ့ဌာနတွေနဲ့ပြန်လည်ညီနိုင်ပြီးတော့လုပ်တဲ့ခါးလေးစားတယ်ပေါ့လေစားတဲ့ခါကျတော့ဒီကျွန်တော်တို့နှစ်ခုစလုံးရဲ့လုပ်ပုံတိုင်းမှာ structure based ဖြစ်နေလက်ရှိဝင်ကြီးဌာနတွေကိုအခြေခံရဖြစ်နေတယ်မဟာဗျူဟာတစ်ခုလုံးဟိုအရင်စဉ်းစားပြီးမှဆက်ပေါ်လာတာဟုတ်ရလားဆိုတာကျွန်တော်သံမြရရှိရတာအရင်ဆိုရအခုဆိုရပေါ့ဒါပေမဲ့အဲ့ဒီတည်းမှာလက်ရှိအဆိုရကသွားကျင်တဲ့လမ်းကြောင်းနဲ့ဆက်ဆက်တဲ့ကျွန်တော်တို့လူဝါဒနဲ့မဟာဗျူဟာမူဝါဒနဲ့လုပ်ငန်းရှင်ပေါ့နော်ဘယ်သူကလုပ်တယ်ဆိုတဲ့ဟာတွေတော့သတ်မှတ်ချက်တွေပါတယ်ပေါ့ပါတယ်ဆိုတော့များတော့များနေတယ်လက်ရှိ institution စောင့်ဆောင်ကြီးပေါ့နော်လက်ရှိဖွဲ့စည်းရေးစောင့်ဆောင်ကြီးအရာအကောင့်တွေပေါ်နိုင်ပါမလားဆိုတဲ့ပြဿနာတော့ရှိနေတယ်ဖြစ်နေတာကအရင်ဆိုရတဲ့တုန်းကလည်းဒီပြဿနာရှိရလို့ဖြစ်နေအဓိကပါလဲဆိုရင်အနည်းငယ်နှစ်ခုရှိတယ်အရင်ဆိုရဖြစ်ခဲ့တယ်ပြည်စဲဌာနတွေရဲ့ဖွဲ့စည်းတည်ဆောက်ပုံတွေမှာပြန်ပိတ်ပြီးသွားတယ်အဲ့ဒါကမအောင်မြင်ခြင်းရဲ့အကြောင်းတစ်ကြောင်းဖြစ်တယ်ဘတ်ဂျက်စနစ်ကြီးကိုတိုင်းကလည်းပြည်စဲဌာနတွေရဲ့ဖွဲ့စည်းပုံပေါ်မှာအခြေခံပြီးဘတ်ဂျက်ကိုချတယ်အဲ့ဒါကလည်းမအောင်မြင်ခြင်းရဲ့အကြောင်းရင်းကြီးတစ်ကြောင်းဖြစ်တယ်ဒါကြောင့်မို့အဲ့ဒီစိန်ခေါ်ချက်တွေကိုဘယ်လိုကိုင်တွေ့မလဲဆိုတာအဓိကကြားတယ်လို့ပြောချင်တာ
ပါ။အနေရီကအကောင့်ထဲပေါ်မဲ့ဒီဖွံ့ဖြိုးမှုစီမံချက်ဟာလက်ရှိတည်ဆဲဌာနတွေအပေါ်အခြေခံထားတဲ့အပြင်ဘတ်ဂျက်စနစ်ကလည်းအဲ့ဒီဌာနဆိုင်ရာအသီးသီးအပေါ်ပြန်လည်အခြေခံထားတာကြောင့်စစ်မှန်တဲ့အောင်မြင်မှုရဖို့အဲ့ဒီအချက်တွေကိုပြင်နိုင်မှဖြစ်မယ်ဆိုတာကိုလည်းဒေါက်တာတမောင်တန်းကထောက်ပြပါတယ
်။စပီပြဿနာကိုချင်းတက်တဲ့အခါမှာစပီဒီကျွန်တော်တို့လူပေါင်းတွေကိုရေးဆွဲတဲ့အခါမှာဟိုကဌာနဆိုင်ရာအခြေခံကနေရေးဆွဲရတာဖြစ်လာရှိတဲ့ဌာနတွေကိုဖြစ်လာတယ်။ဘတ်ဂျက်စနစ်ကလည်းအဲ့ဒီလိုပဲဖြစ်နေတယ်။မာဒီတစ်ချက်ကတော့တော့ project ကြလို့ကျွန်တော်ပြောနေတာ။ဘတ်ဂျက်စနစ်ကဘာလို့ဖြစ်နေလဲဆိုရင်ဥမာဘတ်ဂျက်ကိုကျွန်တော်ဖွဲလိုက်တယ်။အာတော့စာစုကြည့်ပြောတဲ့အထက်မှာပါတဲ့အကြောင်းပေါ်လေယာဆိုင်ကျိုးဆိုလေယာဆိုင်ကျိုးချာလာချာလေယာဆိုင်ကျိုးရဲ့တစ်ခါထပ်ပြီးတော့အဲ့ဒီဘတ်ဂျက်ကိုသူ့ရဲ့အောက်မှာရှိတဲ့ဌာနတွေကိုပြန်ခွဲတယ်။အဲ့ဒီဌာနတွေကနေတစ်ခါဥမာအချင်းစာကျိုးဌာနကိုရောက်မှဆိုစာကျိုးဌာနကနေမှတစ်ခါညွန်းနဲ့အေညွန်းနဲ့ဘီပေါ့ဒါရှိတဲ့သမတ်ချက်ရရခပြန်ပြီးခွဲတယ်ခွဲတဲ့အောက်မှာရောက်လာတဲ့ညွန်းနဲ့အဆင့်ကိုရောက်လာတဲ့လက်တွေမှာကြတော့သူကဘတ်ဂျက်ကောင်းစင်နေနဲ့ရောက်လာတယ်အဲ့ဒီတော့ five budget ကြီးတစ်ဆိုင်တစ်ခုလုံးကအမအရည်သွေးမြင့်ပင်ကြီးကိုလုပ်မယ်ဆိုတော့ကျွန်တော်တို့ကပြပုတ်မှုကိုအားပေးရမယ်ဒါကြောင့်မို့ quality ကိုတက်အောင်လုပ်ရမယ်ဒါမှ copy ကိုဖြစ်အောင်လုပ်မယ်ဆိုတဲ့အခြေခံပုံကနေ budget ကိုဖွဲ့စည်းထားတာမဟုတ်ဘူးဒီစဲဌာနတွေရဲ့ဖွဲ့စည်းပုံပေါ်ကနေ budget ကိုပြဖွဲ့စည်းထားတာဖြစ်နေတယ်အဲ့ဒါကြီးကိုထိမ့်သိမ့်မှုဖြတ်ဖြစ်နေတယ်။အဲ့တော့ခုလုပ်နေတဲ့ MSTP ကအဲ့ဒီကနေမှလက်ရှိလုပ်ချင်တာကိုအကောင့်ထဲပို့ဖို့ဆိုတဲ့ဟာကိုလက်ရှိရှိနေတဲ့ budget စနစ်ကနေဘယ်လိုကူးပြောင်းမလဲ။အဲ့ဒါအစိန်ခေါ်ချက်ဖြစ်တယ
်။တခြားအရေးကြီးတဲ့အချက်တစ်ခုကတော့ဒီစီမံကိန်းကိုဥဆောင်မဲ့သူရဲ့အခန့်ကဏ္ဍဖြစ်တယ်လို့ဆိုပါတယ
်။သူတစ်ဖြစ်ဥဆောင်မဲ့ကိုဆောင်ကဒုတိယဝန်ကြီးနေထားနေဥဆောင်ရမှာဆိုတော့အဲ့ဒါလေးပုံလိုက်ကိုဟာစီခေါ်ချက်တစ်ခုဖြစ်နေတယ်လို့ကျွန်တော်ထင်တယ်။နော်ဒါကဆိုကျွန်တော်တို့အလေးနဲ့ခြားစမ်းရမယ့်အဖိုင်းပေါ့နော်အရင်အစိုးရလက်ထက်မှာတမရယုံဝင်ကြီးတွေကဥဆောင်ပြီးတော့လောက်တာတော့ပါပဲအဲပုဗ္ဗနေနေပြောရလို့ရှိရင်ဝင်ကြီးတစ်ပါးကကျွန်တော်ကိုပြောဘူးတယ်ခင်ဗျားတို့ကခင်ဗျားအဲ့ဒီဒီတမရယုံဝင်ကြီးဌာနတွေကပြောတာပြောတာတစ်ပိုင်းနဲ့တို့တို့ကတို့တို့လုပ်နေတဲ့စီစဉ်နေတဲ့ရှိပြီးသားမလို့အဲ့ဒီစီစဉ်နေပဲသွားလာဆိုတဲ့သဘောမျိုးပြောဘူးတယ်အဲ့ဒီပြဿနာကြီးလက်ရှိအစိုးရမှာလည်းလာပြီးကျောင်းနိုင်တယ်အဲ့ဒါကိုဘယ်လိုကိုင်ပြမလဲဆိုတာကလည်းအဓိကစိန်ခေါ်ချက်ဖြစ်နေတယ်လို့ကျွန်တော်ထင်တယ
်အဓိကကြတဲ့အဲ့ဒီအခြေခံအချက်တွေကိုပြင်ဆင်ပြီးချင်းကပ်ပုံတွေမပြောင်းလဲနိုင်ရင်တော့စနစ်ဟောင်းနဲ့ပြန်ရောက်သွားနိုင်တယ်လို့ဒေါက်တာတင်မောင်တန်းကသတိပေးပါတယ
်အဲဒါမို့လူဝါဒပြဌာန်းသတ်မှတ်ချက်များပြုရင်ပြောင်းလဲရေး regulatory reform လို့အင်္ဂလိပ်လိုပြောမယ်ဘူချုပ်ကိုင်မှု short ချရေး decentralization အဲ့ဒီ၃ခုနဲ့အညီရေးထားတဲ့ MSCD မှာရေးထားတဲ့ action plan တွေပါတယ်ကိုကြောင်းဖို့လုပ်ဖို့လိုအပ်တယ်အဲ့ဒီနေရာမှာပြဌာန်းသတ်မှတ်ချက်များပြုရင်ကြောင်းလဲရေးကကျွန်တော်တို့ကြားတော့မကြားရဘူးဖြစ်နေတယ်။ဘိုးချုပ်ကသူဖြေလျှော်ရင်ကြားတော့မကြားရဘူးဖြစ်နေတယ်။ဒါကြောင့်မို့ကြောင်းကျင်တာတွေကိုဘယ်လိုပဲကြောင်းကြောင်း
စနစ်အဟောင်းကြီးရဲ့ဝင်သွားပြီးကြောင်းရင်တဲ့သူကိုလိုက်ကစနစ်အဟောင်းကြီးရဲ့သားကောင်ကြီးဖြစ်သွားနိုင်တယ
်။ပြောင်းလဲမှုကိုဖော်ဆောင်မယ်ဆိုတဲ့ကြွေးကြော်ချက်နဲ့ရွေးကောက်ပွဲမှာအနံ့ရလာတဲ့ NLD အစိုးရဟာ2008ဖွဲ့စည်းပုံအရတမရသာကိုယ်စားလှယ်တွေကလွတ်တော်အတွင်း25ရာခိုင်နှုန်းယူထားတာနဲ့ပြင်ပမှာလည်းအရေးပါတဲ့အခန့်ကဏ္ဍကိုယူထားပြီးအစိုးရရဲ့ပြောင်းလဲရေးအစီအစဉ်တွေကိုအတိုက်ခံပြုရပ်တည်နေတာကြောင့်ပြုပြင်ပြောင်းလဲမှုတွေအောင်မြင်သင့်သလောက်မအောင်မြင်ဘူးဖြစ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်။တစ်ဖက်မှာလည်းဘလို့ပဲအခက်အခဲတွေရှိနေစေဦးတော့ကိုယ့်ပါတီအတွင်းကိုယ့်အစိုးရအဖွဲ့အတွင်းမှာအရေးချင်းရှိတဲ့သူတွေကိုထိုက်တန်စွာခန့်အားတာဝန်ပေးမယ်ဆိုရင်တချို့ကိစ္စတွေမှာလက်ရှိအခြေအနေနဲ့ပိုပြီးအောင်မြင်နိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေလည်းရှိနေပြန်တာပါ။လာမယ့်အပတ်မှာတော့ဒေါက်ဆန်းစုကြည်ပြောသွားတဲ့အထက်ကတခြားဖွံ့ဖြိုးရေးအစီအစဉ်တွေကိုကောက်နှုတ်တင်ပြပေးသွားပါမယ်ခင်ဗျာ။
ဦးဇော်ဝင်းနိုင်ရဲ့စီဝါရေးကဏ္ဍပြီးအခုတခါတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှပထမဆုံးပြဋ္ဌာန်းခဲ့တဲ့ခလေးလုံသားဆိုင်ရာဥပဒေအလို့သမားနေ့အကြောင်းနဲ့အလို့သမားတွေရဲ့ခံစား권အကြောင်းစတာတွေကိုကိုအောင်ကစူးစီးထားပါတယ
်ဆက်ဂျမာလာရဲ့ပထမဆုံးတင်းလာနေ့ဟာအမေရိကန်အလို့သမားနေ့ဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုမှာအလုသမားအခွင့်အရေးဘလို့စပြီးတော့ရရှိလာခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးရအောင်လားနန်းလောင်ရေဒီခလေးလုံသားဥတွေအကြောင်းနဲ့ဆက်လိုက်ရအောင်ပ
ါကောင်းပါပြီကွန်အောင်စက်တင်ဘာလ3ရက်နေ့1916ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုလွှတ်တော်ကနေပြီးလုပ်ငန်းခွင်တွေအတွင်းကလေးငယ်ရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်ဖို့ဆိုပြီးတော့ပထမဆုံးပြည်ထောင်စုဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပါတယ်ဒါဟာကလေးလုတ်သားအလွန်အကျွံသုံးဆွဲနေရတွေကိုရပ်ပစ်ဖို့ရာစုနှစ်နဲ့ချီလှုပ်ရှားဆောင်ရွက်သူတွေရဲ့အောင်မြင်မှုလည်းဖြစ်ပါတယ်။အသက်16နှစ်အောက်ကလေးတွေဟာအထက်ချုပ်ဆက်ယုံမိုင်းနဲ့တခြားဆက်ယုံတွေမှာလှုပ်ခါလှစာနေနေနဲ့နိုင်ပေါင်းအတော်ကြောင်အလုံးလုံးကြရတာပါ
။ဒါမှမဟုတ်1918ခုနှစ်မှာအမေရိကန်တရားရုံးချုပ်ကလွတ်တော်ဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ပြီးစီးပွားရေးဆိုင်ရာကိစ္စရပ်တည်မှာပါဝင်ဆောင်ရွက်နေတယ်ဆိုပြီးတော့အဲ့ဒီကလေးလုတ်သားဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။1939နှစ်တွင်မတိုင်ခင်မှာဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့လွှတ်တော်ဟာနှစ်ကြိမ်ကြိုးစားခဲ့ပေမယ့်မအောင်မြင်ခဲ့ပါဘူး Rhode Island တက္ကသိုလ်အလို့သမားရေးရာသုတေသနဌာနက Scott Morline ကတော့ပထမဆုံးအကြိမ်ပြဋ္ဌာန်းခဲ့တဲ့ဒီဥပဒေဟာဆောင်ရွက်ပုံမှန်သာရှိပြီးတော့တကယ်တမ်းဒီဥပဒေကိုအကောင့်တွေဖော်ဆောင်ရွက်တာမျိုးမရှိဘူးလို့ပြောပါတယ်
1938ခုနှစ်အရောက်မှာတော့လွှတ်တော်ကနေအခြေခံအလို့သမားအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပြီးနိုင်ငံတွင်းအနိုင်ဆုံးလို့အခတရက်တာအလုတ်လုတ်ချင်းစရာတွေကိုတတ်မှတ်နိုင်ခဲ့တဲ့အပြင်ဒီဥပဒေကိုအကောင့်တွေဖော်ဖို့အတားအဆီးဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေအားလုံးကိုလည်းဖယ်ရှားပစ်နိုင်ခဲ့ပါတယ်တဲ့ကိုအောင်ရေ
ဟုတ်ပါတယ်ဗျာအကောင့်ဘက်ကိုတစင်ပြီးတစင်ပို့တိုးပြီးတော့လုံမှသာပြုပြင်ပြောင်းလဲရေးအစစ်မှန်လို့ဆိုရမှာပေါ့အခုတခါဒီတရက်အလုတ်လုတ်ချင်း၈နာရီတတ်မှတ်ပေးတဲ့ဥပဒေအကြောင်းကိုဆက်တင်ပြပေးရစီ1916ခုနှစ်စက်တင်ဘာလ3ရက်နေ့မှာအမေရိကန်လွှတ်တော်ကနေအဘရမ်ဆန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေအရမီးထောင်လန်ဆောက်လုပ်တဲ့အလုပ်သမားတွေအပါအဝင်အလုပ်သမားအလုံးဟာတရက်ကို၈နာရီသာအလုပ်လုပ်ရတော့မှာပါအင်အားကောင်းတဲ့မီးထောင်လုပ်သားတမကကနေမီးထောင်လုပ်ငန်းတစ်ခုလုံးနှိပါပေါ်တက်ရောက်မှုရှိနေတဲ့ဒီဥပဒေပြဋ္ဌာန်းပေးဖို့လာပေါင်းတော်ကြာစီရင်လို့ရှာခဲ့ကြတာပါတရက်ကို၁၂နာရီနဲ့၁၅နာရီကြာအလုပ်လုပ်ကြရတာကြောင့်လုံငန်းွေမတော်တဆမှုတွေပိုးပြီးတော့ဖြစ်ပွားလာနိုင်ပြီးတော့တနေ့တာအစုံမှအလုပ်သမားတွေကအလွန်ပင်ပန်းကြတယ်လို့အလုပ်သမားသမဂ္ဂကပြောပါတယ်
။မြစ်ထာလန်လုပ်သားသမဂ္ဂတွေကနေတနိုင်ကလုံးမှာဆန္ဒပြမယ်လို့ချင်းချောက်ပြောဆိုပြီးမှနောက်ဆုံးမှလွှတ်တော်ကဒီဥပဒေကိုအတည်ပြုပေးလိုက်တာပါ။အဲ့ဒီနောက်အခြားအလုပ်သမားသမဂ္ဂတွေကလည်းပါဝင်လာပြီးတဲ့နောက်မှာအဘရမ်ဆန်ဥပဒေအရတရက်ကိုအလုပ်ချင်း၈နာရီတပတ်ကိုအလုပ်လုပ်ရ၅ရက်သတ်မှတ်ပြီးစစ်စစ်ညှိနှိုင်းခဲ့ကြပါတယ်။
စက်တင်ဘာလ3ရက်နေ့ဟာအမေရိကန်ပြည်အောင်စုမှာအလုသမားနေ့ဖြစ်ပါတယ်အလုသမားတွေကိုဂုဏ်ပြုပြီးနိုင်ငံတော်အားလိုက်ရဲ့ဖြစ်သတ်မှတ်ထားတာကြောင့်အဲ့ဒီနေ့မှာလူတော်တော်များများအလုကနေအနာယူပန်းဖြေကြပါတယ်1882ခုနှစ်စက်တင်ဘာလ4ရက်နေ့မှာစတင်ပြီးတော့အားလိုက်ရဲ့ဖြစ်သတ်မှတ်ခဲ့တာပါ
ဒီအစီအစဉ်ကိုနယူးယောက်မြို့အလုသမားကောင်းဆောင်ပီတာမက်ဂွိုင်ယာကနေစတင်ခဲ့တယ်လို့ဆိုပါတယ်ကုန်သွယ်ရေးနဲ့အလုသမားတမဂါရီရဲ့စူးစီးညင်ညွတ်မှုကိုပြသတဲ့အနေနဲ့နယူးယောက်ကတမဂါရီအားလုံးပရိတ်လမ်းလျှောက်ချစ်တက်ပွဲအတွင်းအားလုံးပါဝင်ကြဖို့ကိုသူကတိုက်တွန်းခဲ့တာပါအဲ့ဒီလိုကြီးမားတဲ့စီတန်းလမ်းလျှောက်ပွဲကြီးဟာနောက်ပိုင်းမှာနယူးယောက်မြို့ရဲ့အစဉ်အလာတစ်ခုဖြစ်လာခဲ့ပြီးတခြားမြို့တွေမှာလည်းအလားတူလမ်းလျှောက်ချစ်တက်ပွဲတွေကျင်းပလာပါတယ
်အဲ့ဒီနောက်12နှစ်ကြာ1894ခုနှစ်အရောက်မှာအမေရိကန်ဆိုရကစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုနိုင်ငံတော်အားလိုက်ရဲ့အလုသမားနေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်သတင်းပတ်ကုံရက်နဲ့ပေါင်းပြီးရက်ရှိအားလည်းရဲ့၃ရက်ဟာဒီနွေရသည့်အပျော်ခီးသွားရသည့်ကုံဆုံးတဲ့အချိန်လေးဖြစ်တယ်လို့အလုံးကလက်ခံထားတာပါ ဒီအချိန်ဟာကျောင်းတွေပြန်စဖွင့်ခြင်းလည်းဖြစ်ပါတယ်။အခုလိုနှစ်တင်တဲ့ချီအလုပ်သမားတွေအတွက်အခွင့်အရေးတွေရရှိအောင်ဆောင်ရွက်ခဲ့ကြတာကြောင့်အခုဆိုရင်အမေရိကန်အလုပ်သမားတွေအနေနဲ့အကျိုးခံစား권တွေရရှိနေတာပါ။အင်ဒီယားနာပြည်နယ်ဖိုအင်းမြို့ကမော်တကားပစ္စည်းထုတ်လုပ်တဲ့ဆက်ယုံမှာအလွတ်လုပ်နေတဲ့မက်ဆီစီမင်းကတော့အခုလိုသူ့ရဲ့အတွေ့အကြုံကိုရှင်းပြပါဗျာ
။ဒီမှာလုပ်တဲ့အလုပ်ကမော်တမဲတဲ့သူကတာခုံကြီးရဲ့နာမည်နော်မော်တမဲတဲ့ဆိုတာကနေဒါကနေပြီးတော့လာဒီတဲ့ဆက်ယုံပေါ့။အလုပ်ကမှအခွင့်အရေးနဲ့ပတ်သက်ပြီးတော့ကျမတို့တော်တော်များများရတယ်လို့ပြောလို့ရတယ်။ဥပမာအဖြစ်မက်ကအင်ရှူရန်ပေါ့နော်ကျမရဲ့ပြင်းပြင်းနဲ့ပတ်သက်တဲ့ဟာတွေသူကဘာလို့ပြတာတော်တော်လေးကောင်းပါတယ်လို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ကျမစီကံသွားတဲ့အချိန်မှာကိုပေးလို့25ဒေါ်လာလောက်ဆက်ပေးရတယ်လေ။အရင်တော့ငါစက်ရုံဆိုရင်တော့ပေးရတာပုံများတယ်ပြောအောင်အဲ့လိုမျိုးပေါ့
။လုပ်ငန်းဝင်မှာကြတော့လောအားကဒီတနာယီကိုဘယ်လောက်ရပါလဲ။နောက်တစ်ခုကအဲ့ဒီရတဲ့နှုံးကအင်ဒီယားနာဒီဖိုဝင်းလိုမျိုးမှာဆိုလို့ရှိရင်ဒီရတဲ့နှုံးကအဆင်ပြေရဲ့လား
။အော်ကျမအခုလုပ်နေတဲ့စက်ရုံကသူကတနာယီကို25ချက်စကူပြားနေစားတယ်။ဟုတ်ကဲ့။အရင်တော့39ပြားနေစားတယ်။ခုက69ပြားဖြစ်သွားတယ်။သူစိတ်တက်လာရောနော်။ပြောရမယ်ဆိုရင်တကယ်လို့ကျမတို့အလုပ်စားဝင်ပြီး3လကြာလို့ရှိရင်သူကတစ်ချက်ထပ်တိုးတယ်။6လကြာလို့ရှိရင်ပြား30နဲ့အထက်ထပ်တိုးတယ်။အဲ့တော့မှတစ်နှစ်ပြည့်တယ်ဆိုရင်တစ်ချက်ထပ်တိုးပြီးတယ်။ဟုတ်ဘူးပြောမယ်ကျမတို့တို့ပေးတဲ့လစာတော့ဖိုးဝေးမှနေထိုင်မှုအတွက်ကတော့အဆင်ပြေပါတယ်။ဘာလို့လဲဆိုတော့ဖိုးဝေးကအလောက်ထိဟိုနေတိုင်းစားမှုကအလောက်မကုန်ဘူးလေစိတ်ကမြို့ကြီးတို့တော့မကုန်တဲ့အတွက်ကြောင့်မလို့သူကသူ့ကိုအဆင်ပြေကြပါတယ
်ခုနပြောပြောသွားတာဒီ15ချက်ဆိုတာဒီမှာတော့အလွယ်တကူပြောတာပေါ့လေအမှန်တော့15ဒေါ်လာကိုဆိုလိုတာပေါ့နော်ဆိုတော့နောက်တစ်ခုကပေါ့ဒီလိုမျိုးပုံမှန်လာစားတွေခုနလိုကျမ်းမာရေးအမဂန်တွေရနေတဲ့အပြင်မှာနောက်ထပ်ဒီတစ်နှစ်ကိုအားလိုက်ရက်ကဘယ်လောက်ရပါလဲ
ဟောလီဒေးကျတော့ကျမတို့တစ်နှစ်ကို10ရက်နဲ့အထက်တော့ရတယ်17ရက်လား12ရက်လားကျမတိကျမသိဘူးဖြစ်နေတယ်ပြီးလို့ရှိရင်ကျမတို့ဟောလီဒေးကိုတစ်နှစ်ကနေ9နှစ်အတွင်းမှာနှစ်ပတ်ရတယ် personal time ကျတော့48နိုင်ပေးထားတယ်တစ်နှစ်ကိုတကယ်လို့ညကျမတို့ကနေထိုင်မကောင်းဖြစ်ခဲ့မယ်ဆိုရင်ဆရာဝန်စီကိုအရင်သွားရပါတယ်ဆရာဝန်စီကလက်မှတ်နဲ့ကျမတို့က HR ပေါ့နော် human resource ကိုပို့ရပါတယ်ပို့ပြီးလို့ရှိရင်သူတို့ကကျမတို့ရဲ့ကျမရဲ့အတွက်ကိုဘယ်လိုကြည့်ပေးသွားလဲဆိုတော့ကျမတို့ရဲ့ personal time ကိုသူကအရင်နှုတ်သွားပေးပါတယ်တကယ်လို့ကျမတို့က personal time ကိုမတုံးချင်ဘူးဘူးပတ်စံလို့ချင်တယ်ဆိုရင်ကျမတို့ရဲ့ vacation ကိုထည့်သုံးသွားလို့ရပါတယ် vacation ထည့်လိုက်တယ်ဆိုတာနဲ့ကျမတို့ကပတ်စံက auto ဝင်မိသားဖြစ်တယ်လေအဲ့တော့ဘာပဲဖြစ်ဖြစ်ကိုယ်အတွက်လည်းအဆင်ပြေတာပေါ့နော်အဲ့လိုမျိုးဝင်ဝင်ရှိနေကြတာပေါ့
လုပ်သားတွေအနေနဲ့ဝန်ထမ်းတွေအနေနဲ့ပေါ့နော်အခုနလို့ဥမာလောအားကားကခုနပြောလို့ပေါ့တနာကြီးကို15ဒေါ်လာ16ဒေါ်လာစသဖြင့်အတီးတီးရတယ်ဆိုတော့အချိန်ပိုဆင်းရရင်လည်းပဲဒီလုတ်အားကိုဘယ်လိုပြေးပါလဲ
အချိန်ကတရက်ကို8နာရီရှိပါတယ်အဲ့ဒီ8နာရီထဲကြော်သွားတဲ့နာရီမှန်သမျှကိုကျမတို့ကတော့ overtime ပြေးလို့သတ်မှတ်ပါတယ်သူကလေတစ်ခါရှိတယ်ကျမတို့ကတစ်ပတ်ကိုနာရီ40တော့လုပ်ရမှာပေါ့နော်တကယ်လို့အဲ့ဒီနာရီ40အတွင်းမှာ vacation ယူသွားတဲ့ဆိုရင်ပဲပူသွားတဲ့နာရီမှန်သမျှကိုကျမတို့ကဟိုဒါ overtime ပြေးရပါတယ်တကယ်လို့ညာပေါ့နော်ကျမတို့ကနိုင်40မပြည့်ပဲနဲ့အဲ့ဒီကြားထဲမှာဘယ်နှစ်နိုင်ဖြစ်စေတရက်ဖြစ်စေကျမတို့က personal time ကိုသုံးလိုက်မယ်ဆိုရင်သူကဒီ personal time ကြတော့ပတ်စံမပေးဘူးအဲ့ဒါကိုကျမတို့ကပြန်ပြီးဖြည့်ပေးရတယ
်ကိုအောင်တင်ဆက်သွားတဲ့တူတာဆုံးလင်းအမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီအမေရိကန်တန်ကအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အလို့သမားနေ့ဖြစ်ပြီးအလို့သမားလူကြီးနဲ့နိုင်ငံရဲ့အသားအရဝပြောမှုအတွက်သူတို့ရဲ့လှုပ်ဆောင်ချက်တွေကိုဂုဏ်ပြုတဲ့နေ့ဖြစ်ပါတယ်။1882ခုနှစ်စက်တင်ဘာလ5ရက်နေ့မှာပထမဆုံးအလို့သမားနေ့ကိုနယူးယောက်မန်ဟက်တန်အရပ်မှာကျင်းပပြီးအမျိုးသားအမျိုးသမီး1000ကျော်ပါဝင်ကြည့်တက်ကြပါတယ်။လုခလာစာပိုများများရဖို့အလုပ်ချိန်ပိုနည်းဖို့နဲ့ပိုကောင်းတဲ့လုပ်ငန်း권အခြေအနေတွေရလာဖို့တောင်းဆိုတိုက်ပွဲဝင်ကြတဲ့အလုပ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့နယူးယောက်ဗဟုအလုပ်သမားသမဂ္ဂကအလုပ်သမားနေ့ကိုစီစဉ်ကျင်းပတာပါ။အဲဒီနေ့ဟာအောင်ပွဲခံတဲ့နေ့ဖြစ်တယ်လို့စွန့်လွတ်ရတဲ့နေ့လည်းဖြစ်ပါတယ်။အလုပ်ကြိုးစားတဲ့အတွက်ရတဲ့နဲ့ခံစား권ရရမယ်ဆိုတဲ့သူရဲ့တန်ဋိဌံကိုတက်တည်ပြဖို့အတွက်အဲ့ဒီနှစ်တရက်စာလောက်ကူမယူပဲစွန့်လွှတ်ရတာပါအမေရိကန်လူသမားတွေဟာတမိုင်းမှာဘယ်တော့မှမမြင်ဘူးခဲ့တဲ့အယူအသေးမျိုးနဲ့အမေရိကန်ပြည်ထောင်စုနဲ့ကဘာကြီးကို အသွင်ပြောင်းခဲ့ကြပါတယ်။အမေရိကန်လက်သမားတွေဟာကမ္ဘာပေါ်ကဘယ်နိုင်ငံထက်မဆိုပိုများတဲ့စားနပ်ရိက္ခာကိုတင်ပို့နေပြီးလူတယောက်ချင်းစီရဲ့စားနပ်ရိက္ခာထုတ်လုပ်မှုမှာတရုတ်နဲ့အိန္ဒိယတို့ထက်ပိုပြီးတာလွန်ကောင်းမွန်ပါတယ်။တန့်စင်ပြီးလောင်စာဆီတင်ပို့တာမှာကမ္ဘာပေါ်ကဘယ်နိုင်ငံထက်မဆိုအမေရိကန်ကပိုများပါတယ်။ကမ္ဘာပေါ်ကအာကာသယာဉ်နဲ့လေယာဉ်40ရာခိုင်နှုန်းကျော်နဲ့လျှက်စစ်ပစ္စည်း17ရာခိုင်နှုန်းကျော်ကိုလည်းတင်ပို့နေပါတယ်။အမေရိကန်မှာကမ္ဘာပေါ်ကဘယ်နိုင်ငံမှမရှိတဲ့အကြီးမားဆုံးလမ်းပန်းဆက်သွယ်ရေးရှိပြီးလမ်းအရှည်ကီလိုမီတာပေါင်း 6.5 သန်းကျော်ရှိပါတယ်။အမေရိကန်အိမ်တော်စု90ရာခိုင်နှုန်းမှာမော်တော်ကားအနည်းဆုံးတစ်စီးရှိကြပြီးအမေရိကန်လူသမားတွေဟာနှစ်စဉ်ကားအဆင့်ရေ3သန်းနီးပါးကိုထုတ်လုပ်နေပါတယ်။အဲ့ဒီအရေအတွက်ဟာကမ္ဘာတဝန်းနှစ်စဉ်ထုတ်လုပ်တာရဲ့900ခိုင်နှုန်းနီးပါးရှိပါတယ်။အမေရိကန်စီးပွားရေးအောင်မြင်မှုရဲ့တော်ချက်ကအမေရိကန်နိုင်ငံသားတိုင်းခံစားရရှိနေတဲ့လွတ်လပ်မှုပါ။သူတို့အလုပ်အကိုင်ကိုလွတ်လပ်စွာရွေးချယ်နိုင်ကြတယ်။လုပ်ငန်းသစ်တွေကိုလွတ်လပ်စွာစမ်းသစ်တီထွင်နိုင်တယ်လို့အဟောင်းတွေကိုလည်းလွတ်လပ်စွာပြန်အသက်သွင်းနိုင်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကကျွန်တော်တို့ဒီကနေ့မြင်တွေ့နေရတာဟာအမေရိကန်စိတ်ဓာတ်ကိုတဖန်ပြန်လည်စမ်းသစ်ခြင်းဖြစ်ပါတယ်။အမေရိကန်ဟာနောက်တစ်ကြိမ်ပြန်ဦးဆောင်ဖို့အစဉ်အသင့်ဖြစ်နေပြီဆိုတာကျွန်တော်တို့မဟာမိတ်တွေသိလာပါမယ်။အမေရိကန်ဟာအားကောင်းနေ၊အမေရိကန်ဟာဂုံဝန်နေ၊အမေရိကန်ဟာလွတ်လပ်တယ်ဆိုတာကမ္ဘာပေါ်ကမိတ်ဆွေပဲဖြစ်ဖြစ်ရန်သူပဲဖြစ်ဖြစ်နိုင်ငံအားလုံးသိလာပါမယ်။ကျွန်တော်တို့ရဲ့လူနေမှုနီလန်အတိုင်းသူများတွေကိုကျွန်တော်တို့ပုံသွင်းမှာမဟုတ်ပဲသူ့ဘာသာတောက်ပလင်းလက်စေမှာပါ။လူတိုင်းအတူယူရမယ့်စံနမူနာတစ်ခုအဖြစ်ကျွန်တော်တို့တောက်ပလင်းလက်လာမှာဖြစ်ပါတယ်လို့ပြောပါရယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နဲ့သာဖြစ်ပြီး VOA အပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှန်ကပြောပြပေးပါဦးဗျာ
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွေးကြတင်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိပြီးထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့ပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ဖို့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ဒီမိုကရေစီဖော်ဆောင်ရမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ဟာအခြေခံအုတ်မြစ်ဖြစ်တဲ့အကြောင်းရခိုင်ပြည်နယ်ရှိရိုဟင်ဂျာတွေအပေါ်ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းသတင်းယူမှုအတွေ့အခုလိုသတင်းတောက်တွေအပေါ်နှိတ်ကုတ်အရေးယူတာဟာလက်ခံနိုင်စရာမရှိကြောင်းအတွင်းရေးမှူးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေဒီကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့သတင်းတောက်နှစ်ဦးတို့ဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရအပေါ်ဆိုးရတဲ့အမဲဆက်ထင်စေတဲ့အကြောင်းနဲ့သူတို့နှစ်ဦးကိုချွင်းချက်မရှိအများဆုံးလွတ်ပေးဖို့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်အောက်လွှတ်တော်မှဟောင်းလည်းဖြစ်တဲ့အပြင်ရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ကနေအခုနှစ်အစောပိုင်းမြန်မာနိုင်ငံခီးစဉ်အတွင်းနှုတ်ထွက်သွားခဲ့တဲ့ Bill Richardson ကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အခုလိုပြစ်ဒဏ်ခံရတာဟာတရားဥပဒေကိုပြည့်ရည်ပြည့်ရာရောက်ကြောင်းပြောကြားလိုက်ပြီးဒီစီရင်ချက်နဲ့ပတ်သက်လို့အာအာမသိတဲ့အကြောင်းသူ့ရဲ့တင်းနှလာနေထုတ်ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ရိုက်တာတင်းနှလောင်းတို့ဦးကိုတင်းနှလာနေကထောင်ဒဏ်ချလိုက်တဲ့ပေါ်အမေရိကန်အစိုးရကလည်းပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါဟာစိတ်မချမ်းမြေ့ပွဲရာကောင်းတဲ့အပြင်မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ကျောင်းပြန်လှည့်သွားစေတဲ့ကြီးမားတဲ့ဖြစ်ရဖြစ်တယ်လို့ပြောပါတယ်။အလားတူပဲကမ္ဘာကောင်းဆောင်အသီးသီးကလည်းဒီစီရင်ချက်အပေါ်ဝေဖန်မှုတွေထုတ်ပြန်ခဲ့ကြသလိုနိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့အစည်းကြီးတွေကလည်းသူတို့နှစ်ဦးပြစ်ဒဏ်ပေးခံရတဲ့အပေါ်ကိုပြစ်တင်ရှုံချတောင်းကြီးညာချက်တွေထုတ်ပြန်ခဲ့ကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ကိချုံဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရွှင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.